Welcome to the Voice of America in Burmese.
Mingla mane kimashe Washington mjaro VOA America antangani 2015 ku ne January 5 ye tanin la ni nenet khin season rwe ko Myanmar sanno jai minet 6 nai ga ni 9 nai thi line to meter 24 32 ne 40 ru ga ni dai yai thon lwin taw ma ba shin Tama engine ma
Mingla nan lakhin wa khmyar chano sammo wi ba aku minet nengana ga tadin ni ko mat nan na chane du chin nya pe ma phit par khmyar ထူးခြားတဲ့သတင်းတွေကတော့ပျောက်ဆုံးနေတဲ့ Air Asia လေယာဉ်ကိုရှာဖွေတဲ့နေရာမှာရာသီဥတုကြောင့်အခက်အခဲတွေကြုံနေရတယ်ပေမဲ့တည်ဆုံးနေတဲ့ရုပ်လောင်းတွေတော့ထပ်မံပြီးတော့ဆေးယူရရှိခဲ့ပါတယ်။ Roman Catholic ဘာသာဝင်တွေရဲ့အကြီးအကဲဩဇာရှိဆုံး Cardinal ဖုန်းတော်ကြီးအပါ20ကိုရွေးချယ်တဲ့နေရာမှာမြန်မာနိုင်ငံကဖုန်းတော်ကြီးတစ်ပါးလဲပါဝင်တယ်လို့ဆိုပါတယ်။ Nigeria နိုင်ငံအရှေ့မြောက်ဘက်မှာရှိတဲ့စစ်အခြေစိုက်တခန်းတစ်ခုကို Boko Haram စစ်သွေးကြွတွေလို့ယူဆတဲ့အဖွဲ့ကသိမ်းပိုက်လိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ။
ကောင်းပါပြီရှင်မြန်မာနိုင်ငံမှာတော့အတိုက်ခံခေါင်းဆောင်ဒေါက်ဆန်းစုကြည်ကလွတ်လပ်ရေးနေ့အဓိဋ္ဌာန်နဲ့ကျင်ညာစာရန်အတိုင်းလိုက်နာကြဖို့အခုလိုတိုက်တွန်းသွားပါတယ
်ကျွန်တော်တို့ဒီကျင်ညာစာရန်နဲ့ဒီအဓိဋ္ဌာန်ကိုခဏခဏလေ့လာဖို့လိုတယ်တစ်ချက်တစ်ခါလွတ်လပ်ရေးနေ့မှာမှဟိုစာ
တရင်းစီစဉ်ပြီးမှအပြည့်စုံတင်ဆက်မှာပါ။ဒါအပြင်မလေးရှားနိုင်ငံမှာတော့ပြည်တစားလုတ်ကင်နေတဲ့မြန်မာအမျိုးသမီးတချို့ဖမ်းဆီးခံရတဲ့အကြောင်းလဲတင်ပြပေးဖို့ရှိပါတယ်။အဲဒီနောက်မှာတော့မြန်မာနိုင်ငံရဲ့အကဲခတ်တွေနဲ့တွေ့ဆုံဆွေးနွေးခန်းအစီအစဉ်နဲ့အတူတနင်္လာနေ့နဲ့ခင်းတိုင်းထုတ်လွှင့်နေတဲ့ပတ်စင်ကဏ္ဍတွေတင်ဆက်မှာပါ။အခုတော့သတင်းတွေကိုဥဆက်မိုးဝီနဲ့မတ်နန္ဒာချန်တို့ကပြောပြပါအောင်ရှင်။
အင်ဒိုနီးရှားနိုင်ငံကအရေးပေါ်ကေဆေးရေးအဖွဲ့တွေကလွန်ခဲ့တဲ့သတင်းပတ်အတွင်းပျောက်ဆုံးသွားခဲ့တဲ့ Air Asia ခီးစက်တင်လေယာဉ်ကိုဆက်လက်ရှာဖွေနေကြရမှာတနင်္ဂနွေနေ့ကဂျာဗာပင်လယ်ပြင်အတွင်းတည်ဆုံနေတဲ့ရုပ်အလောင်းတွေထပ်မံတွေ့ရှိဆဲယူနိုင်ခဲ့တယ်လို့လေကြောင်းလိုင်းရဲ့တာဝန်ရှိသူတွေကပြောဆိုပါရယ်ပျောက်ဆုံးနေတဲ့ Air Asia ခီးစဉ်အမှတ် 8531 လေယာဉ်ကိုလိုက်လံရှာဖွေနေရမှာရာသီဥတုဆိုးရွားနေတာကအတားအဆီးတစ်ခုဖြစ်နေတယ်လို့ဆိုပါရယ်လေယာဉ်ပေါ်မှာလိုက်ပါသွားတဲ့လူ162ဦးစလုံးတည်ဆုံသွားပြီလို့ယုံကြည်ရပါတယ်။တနင်္ဂနွေနေ့မှာအဓိကလေရင်ရဲ့ကိုယ်ရေရှိတဲ့နေရာလို့ထင်မှတ်ထားတဲ့နေရာကိုရှာဖွေနေကြတဲ့ရေငုပ်သမားတွေဟာနောက်ကျနေတဲ့ရေပင်ကြောင့်ပြန်ပြန်ပြီးတော့ရေပေါ်ကိုပြန်တက်လာခဲ့ရတယ်လို့ဆိုပါတယ်။အင်ဒိုနီးရှားကနေစင်ကာပူကိုသွားတဲ့လေရင်ဟာမုန်တိုင်းနဲ့တိုးခဲ့တာကြောင့်မုန်တိုင်းနဲ့တိုးခဲ့ရတယ်ဆိုပေမဲ့ဘာကြောင့်လေရင်ပြက်ကျတယ်ဆိုတာကိုတော့ဘေးတာဝန်ရှိသူကမှတိတိကျကျပြောဆိုခြင်းမရှိသေးပါဘူး။ပြန်လည်ရှာဖွေရေးတွေဆောင်ရွက်နေသူတွေဟာပြစ်ကြသွားတဲ့လေရင်ရဲ့ကိုယ်ရေရှိရာနေရာကိုရောက်ဖို့အတွက်မျှော်လင့်ထားကြသလိုရောက်ပြီဆိုရင်တည်ဆုံနေသူရုပ်အလောင်းတွေကိုထပ်မံပြီးတော့တွေ့ရှိဖို့နဲ့လေရင်ရဲ့နောက်မီးပိုင်းမှာရှိနေတဲ့ black box အချက်လက်တွေတုံ့ပြန်ထားတဲ့ကိရိယာကိုဆေးယူနိုင်မှာဖြစ်တယ်လို့ဆိုပါတယ်။အခုချိန်အထိဆေးယူရရှိထားတဲ့ရုပ်အလောင်း34လောင်းရှိပြီဖြစ်ပြီးအဲ့ဒီထဲမှာ6လောင်းကတော့ဘယ်သူဘဝဖြစ်တယ်ဆိုတာဖော်ထုတ်နိုင်ခဲ့ပြီဖြစ်တယ်လို့လည်းသိရပါတယ်ခင်ဗျာ။
ရိုမန်ကက်သလစ်အသင်းတော်အတွက်မြန်မာနိုင်ငံကအပါဝင်ကာဒီနယ်ဖုန်းတော်ကြီးအပါ20ကိုပုပ်ယဟန်မင်းကြီးဖရန်စစ်ကရွေးချယ်လိုက်ပါတယ်
။မွန်ဆီညောရှာလ်စ်မောင်ဘိုအာချီဗက်စကိုဗိုဒီရှန်ဂွန်မြန်မာမွန်ဆီညောဖရန်စစ်ဆာဗီယာခရင်ဆာက်ကိုဗီတာဟာဗာနီ
ရန်ကုန်မြို့ကအာချ်ဘစ်ရှော့ဖုန်းတော်ကြီးချာလ်စ်မောင်ဘိုအပါဝင်Archbishop နဲ့ Bishop အပါ20ကိုကာဒီနယ်ဖုန်းတော်ကြီးတွေဖြစ်ရွေးချယ်လိုက်တဲ့အကြောင်းပုပ်ယဟန်မင်းကြီး Francis ကတနင်္ဂနွေနေ့မှာကြေညာသွားခဲ့တာဖြစ်ပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံကနေပထမဆုံးကာဒီနယ်ဖုန်းတော်ကြီးတစ်ပါးရွေးချယ်ခံရမှုဖြစ်ပါတယ်။ကမ္ဘာတိုက်ကြီးအားလုံးထဲကနိုင်ငံပေါင်း14နိုင်ငံကနေကာဒီနယ်ဖုန်းတော်ကြီးတွေကိုရွေးချယ်ခဲ့ရတာဟာ Vatican နဲ့ကမ္ဘာနေရာဆောင်မှာရှိတဲ့ Roman Catholic အသင်းတော်တွေချာမှာခွဲခြားလို့မရတဲ့ဆက်နွယ်မှုတွေရှိနေတယ်ဆိုတာပြသတာဖြစ်တယ်လို့ပုပ်ယဟန်မင်းကြီးကပြောကြားခဲ့ပါတယ်။ပုပ်ယဟန်မင်းကြီးပြီးရင်ကာဒီနယ်ဖုန်းတော်ကြီးတွေဟာအသင်းတော်မှာဩဇာအရှိဆုံးလည်းဖြစ်ပါတယ်။အခုရွေးချယ်ခဲ့တဲ့အပါ20ထဲမှာဖုန်းတော်ကြီးCharles Mambo အပါဝင် 15 ပါးဟာအသက် 80 အောက်တွေဖြစ်တာမို့ပုံရမ်းမင်းကြီးအစ်စ်ကိုမဲပေးရွေးချယ်ပိုင်ခွင့်ရကြမှာဖြစ်ပါတယ်။ Thai Vietnam Ethiopia တွန်ကိုစတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေအပါဝင်နိုင်ငံဆောင်ကကာဒီနယ်ဖုန်းတော်ကြီးတွေရွေးချယ်မှုဟာပုံရမ်းမင်းကြီး Francis လက်ထက်မှာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။အခုအစ်စ်ရွေးချယ်တဲ့ကာဒီနယ်အပါ20အတွက်တရားဝင်ခန့်အပ်ပွဲကိုတော့ February 14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်။ Vatican အုပ်ချုပ်ရေးအဖွဲ့ Roman ကျူရီယာမှာပြုပြင်ပြောင်းလဲမှုတွေလုပ်ဖို့အဆိုပြုဆွေးနွေးပွဲကိုတော့သူဥဆောင်ပြီးတော့ကာဒီနယ်ဖုံးတော်ကြီးတွေအားလုံးနဲ့ဖေဖော်ဝါရီလ12ရက်နဲ့13ရက်နေ့တွေမှာပြုလုပ်မှာဖြစ်တယ်ဆိုတာကိုလည်းပုံရဟန်းမင်းကြီးဖရန်စစ်ကအတည်ပြုခဲ့ပါတယ်ပုံရဟန်းမင်းကြီးဖရန်စစ်အနေနဲ့2013ခုနှစ်မတ်လမှာရိုမန်ကက်သလစ်အသင်းတော်ကိုစတင်ဥဆောင်ပြီးကတည်းကဗာတီကန်အုပ်ချုပ်ရေးအဖွဲ့အတွင်းမှာရှိနေတဲ့အာဂရီလိုက်စားမှုအပြင်တခြားပြဿနာတွေကိုကင်တွယ်ဖြေရှင်းနေတာတွေ့ရပါတယ်
ပြီးခဲ့တဲ့သတင်းပတ်အတွင်းရည်ရွယ်တိုက်ခိုက်ပစ်တပ်ခံခဲ့ရတဲ့နယူးယောက်မြို့ကရဲတပ်ဖွဲ့ရဲရရှိ 1GM လူရဲ့ဇာပနာအခမ်းအနားကိုထောင်ထဲချတဲ့အမေရိကန်ပြည်ထောင်စုတပ်ဖွဲ့ကရဲတပ်ဖွဲ့ဝင်တွေစုဝေးပြီးတော့တက်ရောက်ခဲ့ကြပါတယ်။ဇာပနာအခမ်းအနားမှာဒီဇင်ဘာလကုံဘိုင်းကတာဝန်ထမ်းဆောင်နေတဲ့သူ့ရဲ့လုပ်ဖော်ကိုင်ပက်တဦးနဲ့တူကင်းလှည့်နေတဲ့ကားအတွင်းမှာပစ်တပ်ခံခဲ့ရတဲ့ရဲရရှိကိုနယူးယောက်မြို့တော်ဝင်ဘယ်ဒီဘလာစီယိုကနဲ့မိသားစုဝင်တွေကချီးကျူးဂုဏ်ပြုစကားတွေပြောဆိုခဲ့ကြပါတယ်ရဲရရှိလီယူနဲ့သူ့ရဲ့အိမ်အောင်တက်တန်းနှစ်လသာပေါင်းသိမ်းရသေးတဲ့ဇနီးတွေဟာသူမရဲ့ခင်မွန်းတဲ့အကြောင်းကိုပြောရင်းနဲ့စိုးနှင်သွားရှာခဲ့ပါတယ်ပစ်ခတ်မှုကိုကျူးလွန်ခဲ့သူအသက်28နှစ်အရွယ်အစ္စမာအီလ်ဘရင်စလေးဆိုသူဟာရဲရရှိလီယူနဲ့ရဲရရှိရက်ဖယ်ရာမိုးစ်တို့ကိုပစ်ခတ်ပြီးတဲ့နောက်မြေအောက်မြေထားဘူရာအနီးမှာသူ့ကိုယ်သူပစ်ခတ်ပြီးတော့တေဆုံးသွားခဲ့ပါတယ်ခင်ဗျာ
ဒီအမေရိကန်တန်မနေ့ဖက်မြန်မာဘာသာအစည်းအဝေးတွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ကတင်းနှံနေနန်းနခင်နိုင်ငံတကာသတင်းတွေဆက်လက်ပြီးတော့ကြီးညာနေပါတယ်။နိုင်ဂျီးရီးယားနိုင်ငံအရှိမျောက်ဖက်ဘာဂါမြို့မှာရှိတဲ့စစ်အခြေစိုက်စံခန်းတစ်ခုကိုဘိုကိုဟာရမ်စစ်သွေးကြွတွေလို့ယူဆရတဲ့အဖွဲ့ကသိမ်းပိုက်လိုက်ပါတယ်။လိတ်ချတ်အနီးမှာရှိတဲ့စစ်စခန်းကိုနိုင်ဂျီးအတန်ကြာအပြန်လှန်တိုက်ခတ်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစ္စလာမစ်စစ်သွေးကြွတွေကသိမ်းပိုက်လိုက်တာဖြစ်တဲ့အကြောင်းဒေသခံတွေကပြောကြပါတယ်။စနေနေ့မှာဖြစ်ပွားခဲ့တဲ့တိုက်ပွဲတွေအပြီးစစ်သားတွေကိုအရက်သားတွေပါအခင်းဖြစ်ရာနေရာကနေထွက်ပြေးသွားကြတယ်လို့ဆိုပါတယ်။အဲ့ဒီစစ်ကန်းဟာနေဇက်ဖြတ်ကျော်အမှုခင်းနေကျူးကျော်မှုတိုက်ဖြတ်ရေးနဲ့နိုင်ငံတကာတပ်ဖွဲ့တွေစခန်းချတဲ့ဒေသဖြစ်တယ်လို့သိရပါတယ်။စခန်းမှာနိုင်ဂျီးရီးယား၊ချတ်နဲ့နိုင်ဂျာတပ်ဖွဲ့ဝင်တွေတပ်ဆွဲထားတာပါ။လွန်ခဲ့တဲ့9နှစ်အတွင်းနိုင်ဂျီးရီးယားနိုင်ငံအတွင်းမှာလူတွေထောင်ထဲချပြီးတော့တည်ဆုံခဲ့ရတဲ့တိုက်ခိုက်မှုတွေကိုဘိုကိုဟာရမ်အဖွဲ့ကကျူးလွန်ခဲ့တာဖြစ်တယ်ဆိုပြီးတော့စွပ်စွဲပြောဆိုမှုတွေရှိနေကြပါတယ်ခင်ဗျာ။
အာဖဂန်နဲ့နယ်စပ်လူမျိုးစုဒေသတစ်လျှောက်မှာပါကစ္စတန်အစိုးရရဲ့လေကြောင်းတိုက်ခိုက်မှုတွေအတွင်းစစ်သွေးကြွ32ဦးသေဆုံးခဲ့တယ်လို့နောက်ထပ်အမေရိကန်မောင်းသူမဲအဝေးထိန်ဒုံးညင်ရဲ့လက်ချက်လို့ယူဆရတဲ့တိုက်ခိုက်မှုတွေအတွင်းမှာလည်းစစ်သွေးကြွ9ဦးသေဆုံးသွားခဲ့တယ်လို့ပါကစ္စတန်တာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒါပြင်ပါကစ္စတန်လေတပ်ရဲ့တိုက်ခိုက်မှုအတွင်းအကြမ်းဖက်သမားတွေပုံအောင်ရနေရာ၄ခုနဲ့ခိုင်ဘာလူမျိုးစုပြည်နယ်ရဲ့တာရာတောင်ကြားမှာရှိတဲ့အသေးခံဘုံးဖောက်ခွဲရေးတင်နန်းကျောင်းတစ်ခုလည်းပျက်စီးသွားခဲ့တယ်လို့ပါကစ္စတန်အစိုးရကအတည်ပြုပြောဆိုခဲ့ပါတယ်။ပါကစ္စတန်အစိုးရအနေနဲ့အောက်တိုဘာလကစပြီးဒေသရင်းမှာရှိနေတဲ့တာလီဘန်နဲ့လက်ရှ်ကာ-ဤအစ္စလာမ်စစ်သွေးကြွတွေကိုပစ်မှတ်ထားတိုက်ခိုက်နေတာလည်းဖြစ်ပါတယ်။ဒီဇင်ဘာလ16ရက်နေ့ကပက်ရှဝါမှာရှိတဲ့စစ်တပ်ပိုင်စာတင်ကျောင်းတစ်ခုကိုစစ်သွေးကြွတွေကစီးနင်းတိုက်ခိုက်မှုတွင်ကလေးများစုပါဝင်တဲ့လူ150နီးပါးသေဆုံးမှုဖြစ်ခဲ့ပြီးချိန်ကစလို့အာဖဂန်နဲ့နယ်စပ်တစ်လျှောက်ကလူမျိုးစုဒေသတွေမှာစစ်သွေးကြွတွေကိုနှိမ်နင်းတဲ့တံပြန်စစ်ဆင်ရေးတွေကိုပါကစ္စတန်အစိုးရကတိုးမြှင့်လှုံ့ဆော်လာတာဖြစ်ပါတယ်။မောင်းသူမဲအဝေးထိန်ဒုံးရင်ကနေပြစ်လွတ်လိုက်တဲ့ဒုံးကျည်နှစ်ဆင်းဟာအာဖဂန်နယ်စပ်နီးတောင်ထူတတ်တဲ့ဒါတာခေးနေရာကစစ်သွေးကြွစခန်းတစ်ခုကိုထိမှန်သွားတာဖြစ်တယ်လို့ဒေသခံထောက်လန်းရေးအရာရှိတွေကပြောဆိုပါတယ်။တိုက်ခိုက်ခံရတဲ့နေရာဟာအယ်ကိုက်ဒါအကြမ်းဖက်အဖွဲ့ကိုထောက်ခံတဲ့ပါကစ္စတန်စစ်သွေးကြွတပ်မှုနဲ့ဆက်နွယ်တဲ့ဥစ်ဘတ်စစ်သွေးကြွပုံအောင်တာပုံအောင်ဖို့အသုံးပြုတဲ့နေရာလို့လည်းယူဆထားကြပါတယ်
။ Islamic စစ်သွေးကြွတွေထိန်းချုပ်ထားတဲ့အီရတ်နိုင်ငံမုဆိုးမြို့မှာဖမ်းဆီးထားတဲ့ဗီဒီယိုနိုင်ငံသားတူတက်ရှိထင်ရှားရှိနေတဲ့ပုံကိုရိုက်ခုတာတဲ့ဝါရဖြန့်ဗီဒီယိုအပိုင်းတစ်ခုကို ISIS စစ်သွေးကြွတွေကပြသခဲ့ကြပါတယ်ခင်ဗျာ Direct from Washington The Voice of
America VOA နောက်ဆုံးရသတင်းတွေကိုပြပြသွားတဲ့ဥဆက်မိုးဝင်းနဲ့မန္နန္ဒာချန်တို့ကိုကျေးဇူးတင်ပါတယ်ရှင်အခုတော့68နှစ်မြောက်လွတ်လပ်ရေးနေ့နဲ့ပတ်သက်လို့NLD ဥက္ကဋ္ဌဒေါံစန်းစုကြည်ဘာရီပြောခဲ့တယ်လဲဆိုတာနားဆင်ရမှာပါ။ဇန်နဝါရီလ၄ရက်နေ့က ရန်ကုန်မြို့တော်ဝင်နှင်းစီခမ်းမမှာအတိုက်ခံပါတီကြီးဖြစ်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကလွတ်လပ်ရေးနေ့အခမ်းအနားကျင်းပခဲ့ရမှာမြမလွတ်လပ်ရေးကြေညာစာရမ်းနဲ့အဓိဋ္ဌာန်ကိုပြည်သူတွေအနေနဲ့နားလည်အောင်လုပ်ကြပြီးအဲ့ဒီအတိုင်းလိုက်နာဆောင်ရွက်ဖို့ NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ကတိုက်တွန်းလိုက်ပါတယ်။ကျွန်တ
ော်တို့ဒီကြေညာစာရမ်းနဲ့ဒီအဓိဋ္ဌာန်ကိုအနာကနာလေးလာဝင်လို့တဲ့တစ်တခါလွတ်လပ်ရေးနေ့မှာမှဟိုစာဒါဆိုင်ရာပုဂ္ဂိုလ်တယောက်ကနေဖတ်ပြလိုက်လို့နောက်ထောင်ပြီးတော့ live ဆိုတာလာတယ်ပြီးဘူးလေးသိချင်ကြတာကိုလေ့လာအောင်သူရဲ့ဒီကျမတို့ကိုသိပေးခြင်းနဲ့စိတ်ဓာတ်တွေကိုကျမတို့ငွေးပြီးတော့ဒီလိုစာကြောင်းမျိုးဒီလိုအဓိဋ္ဌာန်မျိုးဆိုတာရေးတဲ့လူတွေကလည်းရေးခဲ့ပြီးနောက်ထောင်တဲ့လူတွေ live ဆိုတဲ့လူတွေကစိတ်ကြမ်းမှအဓိပ္ပာယ်ရှိမှာလူ့ဘဝလို့ရှိလို့ရှိရင်စာအုပ်ချက်မှာရှိတဲ့စာလုံးတွေပဲဖြစ်ပါ
လွတ်လပ်ရေးကြေညာစာရမ်းနဲ့အဓိဋ္ဌာန်ကိုကြည့်ရင်လွတ်လပ်ရေးခေါင်းဆောင်တွေရဲ့မြင့်မြတ်တဲ့စိတ်ထားအမျှော်အမြင်နဲ့တိုင်းပြည်နဲ့လူမျိုးအပေါ်ထားရှိတဲ့စေတနာရှင်းရှင်းလင်းလင်းဖော်ပြထားတာကိုမြင်ရမှာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကပြောသွားပါတယ်။လွတ်လပ်ရေးနဲ့ကြေညာစာရမ်းထဲမှာတော့တိုင်းရင်းသားအလုံးသွေးစည်းညီညွတ်စွာနဲ့ဒန်းတူအခွင့်အရေးတူညီတဲ့သမရနိုင်ငံတော်ကိုထူထောင်လိုက်သည်ဆိုတဲ့အချက်ပါဝင်တယ်လို့လွတ်လပ်ရေးနဲ့တစ္ဆာဒိဋ္ဌာန်အချက်၉ချက်ထဲမှာတော့လွတ်လပ်ရေးခေါင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းချမှတ်တဲ့လမ်းစဉ်အတိုင်းတသွေးမတိန်ချီတက်ပြီဆိုတဲ့အဓိဋ္ဌာန်လည်းပါဝင်ပါတယ်။ဒါကြောင့်ဗိုလ်ချုပ်အောင်ဆန်းနဲ့မြမလွတ်လပ်ရေးခွဲခြားမရနိုင်ဘူးလို့လည်း NLD ရဲ့လွတ်လပ်ရေးနေ့ကြေညာချက်မှာရေးသားထားပါတယ်။မန္တလေးမြို့မှာကျင်းပတဲ့လွတ်လပ်ရေးခမ်းနားမှာလည်း69နှစ်မြောက်လွတ်လပ်ရေးနေ့အခါသမယနဲ့တိုက်ဆိုင်နေတဲ့ဗိုလ်ချုပ်အောင်ဆန်းနှစ်တရာပြည့်မွေးနေ့ဂုံပြုဖြောပြေပွဲတွေကိုပါပြုလုပ်ခဲ့တယ်လို့ NLD ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးမင်းသူက VOE ကိုပြောပါရယ
်ကျွန်တော်တို့ဒါပေါ်ကြောင်ဆောင်ကိုရည်ရည်သူရှိလူကိုစစ်တရားပြတတ်တဲ့ပွဲဂုံပြုရင်းနဲ့ရမလွတ်လာရင်းနဲ့တူပေါ်ကြောင်ဆောင်ရယူပေးရလလရင်းနေမှာဒီလိုအစီအစဉ်တွေတူနေကြဒီနေ့မှာပုံမှာဆောင်ရွက်နေတယ်တို့ပဲကျွန်တော်မြင်ပါတယ
်မန္တလေးမြို့ကအခမ်းအနားမှာထူးခြားချက်အနေနဲ့မြမလွတ်လပ်ရေးတိုက်ပွဲဝင်ခဲ့တဲ့အသက်ထင်ရှားရှိနေသူအဖိုးဖွား9ဦးကိုလည်းပထမဆုံးအကြိမ်ဂုံပြုစုတွေပေးအပ်ချီးမြှင့်ခဲ့တယ်လို့ဦးမင်းသူကပြောသွားပါတယ်ရှင်။အခုဆက်လက်ပြီးတော့မလေးရှားနိုင်ငံဂျိုဟိုးမြို့မှာပြည်ထစာဖြစ်လောက်ကိုင်းနေတဲ့အမျိုးသမီး3000နီးပါးဖမ်းဆီးခံရတဲ့အထက်မှာမြန်မာအမျိုးသမီး10ယောက်ကျော်လောက်ပါဝင်တယ်လို့မလေးရှားသတင်းတွေမှာဖော်ပြနေတဲ့အကြောင်းကိုတင်ပြမှာပါ VOA သတင်းတောက်မအေးမာကအပြည့်စုံကိုပြောပြပါအောင်ရှင်။
မလေးရှားနိုင်ငံကွာလာလမ်ပူနဲ့ဂျိုဟိုးမြို့တွေမှာမလေးအနာပိုင်တွေကပြည်ထစာအမျိုးသမီးတွေကိုဖမ်းဆီးမှုလုပ်ရမှာတော့ဒီရက်ပိုင်းအတွင်းမှာပဲနိုင်ငံခြားသားအမျိုးသမီးပြည်ထစာ3000နီးပါးကိုဖမ်းဆီးမိတယ်ဆိုပြီးမလေးရှားနိုင်ငံပိုင်သတင်းတွေမှာဖော်ပြနေတာပါတရားမဝင်ပြည်ထစာအဖြစ်လုပ်ကိုင်နေသူတွေဖမ်းဆီးခံရတဲ့အထက်မှာတော့မြန်မာအမျိုးသမီး16ဦးခန့်ပါဝင်တယ်ဆိုပြီးမလေးရှားရောက်မြန်မာတွေကဆိုပါတယ်ဂျိုဟိုးမြို့မှာတော့မြန်မာတွေတောင်းချီပြီးနေထိုင်နေပါတယ်ဂျိုဟိုးမြို့မှာအလုပ်လုပ်ကိုင်နေတဲ့ရွှေပြောင်းလုပ်သားတဦးကတော့ဒီလိုအမျိုးသမီးအတော်များများကိုဖမ်းဆီးတဲ့အခါမှာမြန်မာတွေပါလာတာကိုတွေ့ရတယ်ဆိုပြီးပြောပါတယ
်မြန်မာတော့ပါတယ်ဒီကမှာ license ရတဲ့လူတွေရှိတယ် license မရတဲ့လူတွေရှိတယ်ဒီမှာသူ့နိုင်ငံမှာဖွင့်နိုင်လူတွေများတယ်ကျွန်တော်တို့ကြည့်တော့ဒီကမှာ license နဲ့လည်းရှိတယ်ဖွင့်နိုင်လူတွေလည်းပြန်ဖွင့်ကြတာပေါ့အဲ့ဒါများရပါဘူးသူဘယ်လိုဝင်ဖားနိုင်လဲဆိုတာမသိဘူးကျွန်တော်ကြားလာတော့၃နှစ်ပြီပါရှင့်ဒီနေ့သူတို့တရင်ကမှလက်သားလာတယ်ဒီ9မှာဆက်ဆက်မပြရဲဆိုလိုက်ဖားနိုင်ဒီလိုမျိုးသူတရင်ရတယ်လည်းလိုက်ဖားနိုင်ဘူးအများကြီးရှိတယ်အမျိုးသမီးတွေကမင်းကလည်းနှစ်ခါဖားနိုင်လေကိုရလံဘူမလည်းတစ်ခါဖားနိုင်ဒီကမှတစ်ခါဖားနိုင်အစမှာတစ်ခါအောင်လုပ်ကြဖို့မြန်မာတွေပါတယ်ဆိုပြီး
မလေးရှားနိုင်ငံမှာပြည်ထစာအဖြစ်နိုင်ငံခြားသားအမျိုးသမီး2900ကျော်ကိုဖမ်းဆီးခဲ့ရမှာတော့မြန်မာအမျိုးသမီးတွေနဲ့အတူတရုတ်၊ဗီယက်နမ်၊အင်ဒိုနီးရှား၊ထိုင်း၊ကမ္ဘောဒီးယား၊ဖိလစ်ပိုင်၊တရီလင်ကာ၊အိန္ဒိယ၊လာအို၊စင်ကာပူ၊ဗင်နီဇွဲလားစတဲ့အမျိုးသမီးတွေပါဝင်ကြောင်းဂျိုဟိုးရဲတပ်ဖွဲ့ရဲ့အကြီးအကဲကပြောကြောင်းမလေးရှားနိုင်ငံကထုတ်လွှင့်နေတဲ့သတင်းတွေမှာပါရှိပါရယ်။မှုကင်းထိန်းချုပ်မှုတွေအတွက်အခုလိုမျိုးဖမ်းဆီးမှုတွေအချိန်မြင့်လှုံ့ဆော်သွားမယ်ဆိုပြီးအာဏာပိုင်တွေကပြောဆိုကြောင်းမလေးရှားနိုင်ငံကဗနားမသတင်းမှလည်းဖော်ပြပါရှိပါရယ်။ပြည်ထစာအလုံးနဲ့အသက်မွေးရင်ဖမ်းခံရတဲ့မြန်မာနိုင်ငံသားတွေနဲ့ပတ်သက်လို့မလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ရုံးကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။မလေးရှားနိုင်ငံမှာတရားဝင်အလုပ်လုပ်ဖို့အတွက်နိုင်ငံကူးလက်မှတ်နဲ့ကုန်ကြစည်းကြံ့ငွေ73ဒိန်းလောက်အကုန်မခံနိုင်ကြသူတွေဟာထိုင်းမြန်မာနယ်စပ်ကနေတရားမဝင်နီးလန်းနေနဲ့မလေးရှားနယ်စပ်ထိတွားရောက်အလုပ်လုပ်ကြတဲ့သူတွေများပါတယ်။ဒီအတွက်မလေးရှားနိုင်ငံမှာလည်းတရားမဝင်မြန်မာအလုပ်သမားတွေအများအပြားရှိနေတာပါ။ American Nangan, Johokin Takatuga, Pinya Shinide, Tainang and Ringa, Shipyang Lutari, Lukong Gukayamu Chinirigo, Tutte the Na Sien Kanza Lukere, Amyot Mimia Dre, Lumu Sasha Yepuega, Mayi Wingaro, Tamyama Nezakani the Sien, Malaysia Nezaku, Yansa Kayare, Amyot Mita Choha, Lay Long Anguini, my Yansa Kayamuri Shinide, so be Pio Bare.
ကိုရောပမာပေါ့เนาะဒီကျောင်းအားလာဆိုလို့ရှိလို့ရှိရင်မလေးကိုထွက်ကြတဲ့လူတွေဆိုလို့ရှိရင်များတော့အဖြစ်တော့เนาะဒီထိုင်းနဲ့ဇာကနေကိုကိုကိုင်းနဲ့တွားကြတာများတယ်ပေါ့။ဒီကနေပြီးတော့တို့တွေကတရားဝင်ပဲနဲ့တွားတဲ့ခါထိုင်းနဲ့ဇာကနေပြီးတော့တရားဝင်ပဲနဲ့တွားတဲ့ခါကျတော့ဟိုဖြိုးရောက်တဲ့ခါမှာတို့ရောက်ဆရာလာတွေဖြစ်တယ်။ပြီးတော့ဒီလိုမျိုးပေါ့ဒီလိုမျိုးဆက်တောက်ဆိုင်န
ရမဝင်ကိုအလုပ်လုပ်ကင်နေတဲ့မြန်မာတွေတိတ်တဲ့ချီရှိပြီးမကြသေးခင်ကပဲဗီဇာအတုနဲ့လာတယ်ဆိုပြီးဖမ်းဆီးခံရတဲ့မြန်မာတွေလက်ရှိနေတယ်လို့တရားမဝင်အလုပ်လုပ်ကင်နေတာတွေကြောင့်မကြခဏဖမ်းဆီးခံရပြီးထိမ့်သိမ်းစခန်းတွေကိုပို့ခံနေရတဲ့မြန်မာနိုင်ငံသားတွေလည်းအများအပြားရှိနေပါတယ်ရှင်
VOA သတင်းတောက်မအေးမှာပါအခုဆက်လက်တင်ဆက်မှာကမြန်မာဒီမိုကရေစီရေးရာဆွေးနွေးကမ်းမှာရှင်2014ခုနှစ်ကအခြေခံလာတဲ့နိုင်ငံရေးအခြေအနေတွေကအခုနှစ်2015မှာဘယ်လိုတက်ရောက်မှုတွေရှိလာနိုင်မှာတလဲဆိုတာကိုမြန်မာနိုင်ငံရေးအကဲခတ်နေတဲ့ဒေါက်တာရမျိုးသိန်းစာရေးဆရာဦးစီသူအောင်မြင့်တို့နဲ့ဒေါက်ခင်စိုးဝင်းကရန်ကုန်ရုံးမှာတွေ့ဆုံဆွေးနွေးထားတဲ့အပိုင်းတစ်ခုထုတ်လွှင့်မှာပါ
Okay, once about you, American, then Gulu Labido, Kuran Guev Labido, the Sunigan, Tamia, look at the Jesuit Night Demare, Doctor Yamu, the Jesuit Night Demare, who see the army and the Jesuit Night Demare. It's about Dine, Sunigan Aro, the Natonsa Legunibono, the Tonsa Legunigaro, who go on the Abibo, or the Natonsa Legunit Rima, Yamanang, Nangaye, Siwa, Lumuye, Pibi, Pionne Muria, Belauti Key of Navy Desura, which Maro told that Sunigan Avasiae.
အဲ့တော့ပြည်မအောင်စပြီးတော့ဆွေးနွေးကြတာတော့ဒီနိုင်ငံရေးပေါ့လေနိုင်ငံရေးမှာဒီအမျိုးသားပြန်လည်ရင်ကြားစီရင်မှာဘယ်လောက်အထိညာခီးရောက်ပြီလဲဆိုတာကိုဆရာအနေနဲ့နည်းနည်းလေးပြောပြပေးပါလားရှင်အဲကျွန်တော်အမြင်ကတော့ဗျာ2014ခုနှစ်အတွင်းမှာပေါ့လေဒီအမျိုးသားပြန်လည်တက်မြတ်ရေးနဲ့ပတ်သက်လို့ရှိရင်အဲကျွန်တော်တို့2014ခုနှစ်အတွင်းမှာလေးပွင့်ဆိုင်တွဲဆုံဆွေးနွေးရေးကိုတောင်းဆိုတယ်အဓိကဒီလေးပွင့်ဆိုင်တွဲဆုံဆွေးနွေးရေးရွယ်ချက်ကအမျိုးသားပြန်လည်တက်မြတ်ရေးကိုဦးတည်တယ်ပေါ့အဲ့တော့အဲ့ဒီအချိန်မှာကျွန်တော်တို့နိုင်ငံတော်တမရကနေပြီးတော့เนาะ14ရောက်တွဲဆုံတဲ့ပွဲဟာတကယ်တမ်းကြတော့ကျွန်တော်တို့ပြည်သူလူထုလိုချင်နေတဲ့เนาะအမျိုးသားပြန်လည်တက်မြတ်ရေးနဲ့เนาะဟို ဖြည့်ရှင်းမှုတစ်ခုကိုဥတည်တဲ့လမ်းကြောင်းပေါ်မရောက်ဖဲနဲ့အဲတာမန်တွဲဆုံဆွေးနွေးပြီးဟိုတွဲဆုံစကားပြောတဲ့ပုံစံမျိုးပဲဖြစ်တာကိုတွေ့ရတယ်အဲအဲ့ဒီနောက်ပိုင်းမှာကျွန်တော်တို့ပြည်တော်စုလွတ်တော်ကနေပြီးတော့ဒီ6ရောက်တွဲဆုံမှုကိစ္စကိုအဆူပြုတ်တယ်အဲအဲ့ဒီ6ရောက်တွဲဆုံမှုကိစ္စကလည်းပဲလက်ရှိအခြေအနေအထိအဖြေမထွက်တာကိုတွေ့ရတယ်အဲ့ဒီအခါကျတော့ကျွန်တော်အမြင် ြင်ပါတယ်ဗ
ျဟုတ်ကဲ့ပါဦးစီသူအောင်မြင်တော့ဘယ်လိုများတုံ့ပြန်လို့ရပါလဲရှင
်ဆရာကပြောတဲ့နေရာမှာဟိုအချက်တစ်ခုအရေးကြီးတဲ့အချက်တစ်ခုပါပါတယ်အဲ့ဒါဒုံဆန်းစုကြည်ကသူကလေးဝန်းဆိုင်တွေ့ဆုံမှုတောင်းတယ်တောင်းနေဆိုတဲ့ဥစ္စာဒါတွေ့ဆုံဆွေးနွေးပွဲလုပ်ဖို့တောင်းနေဆိုတဲ့သဘောပဲဒုံဆန်းစုကြည်လွတ်မြောက်ပြီးနောက်မှာသမရဦးသိန်းစိန်နဲ့တီးသန့်တွေ့ဆုံတာတွေရှိခဲ့တယ်အချိန်ချင်းပေါ့နော်တွေ့ဆုံပြီးနောက်ပိုင်းမှာအပြောင်းလဲတွေလည်းရှိခဲ့တယ်ဟိုအကျဉ်းသားနိုင်ငံအကျဉ်းသားတွေလွှတ်ပေးတာတွေလူခွင့်ရေးဟိုလိုက်နာမယ်ဆိုတဲ့ဂတိစကားတချို့တွေနိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ဝင်ပေးတာတွေနောက်ကြားပြရုပ်ောက်ပွဲလုပ်ပြီးတော့မှဒုံဆန်းစုကြည်နဲ့NLD အမတ်တွေလွတ်တော်တွေရောက်သွားတာတွေအဲ့လိုပြောင်းလဲတိုးတက်မှုတွေနောက်ကျွန်တော်တို့ဒီပုံနှိပ်စာနယ်ဇင်းပေါ့လွတ်လပ်ခွင့်ရလာတာတွေအဲ့ဒီတိဥ္စာတွေပေါ်ခဲ့တယ်အဲ့နောက်ပိုင်းမှာတော့ဟိုပြန်ပြီးတော့မှဒါတွေကမရှိတော့ဘူးတွေးဆမှုတွေမရှိတော့ဘူးမရှိတော့ဘဲနဲ့အဲဘယ်လိုဖြစ်လာလဲဆိုတော့2013ကနေစပြီးတော့မှဒေါန်ဆန်းစုကြည်ကရွေးကောက်ပွဲဝင်စဉ်ကာလကသူပေးထားတဲ့ဂတိအတိုင်းဖွဲ့စည်းပုံပြင်ဆင်ရေးဆိုပြီးတော့မှသူကလှုပ်လာတယ်အဲ့လိုဖွဲ့စည်းပုံပြင်ဆင်ရေးလှုပ်တဲ့စီမှာသူအဓိက focus ထားတာက၄ပုံမှ၄၃၆ပြင်ဆင်ရေးဒေါန်ဆန်းစုကြည်တို့ဘက်ကဘယ်လိုမျိုးရှုမြင်တယ်လဲဆိုတဲ့ခါကျတော့ဒီပုံမှ၄၃၆ဆိုတဲ့ဟာကဖွဲ့စည်းပုံပြင်ရေးကိုခက်အောင်လုပ်ထားတယ်လို့ယူဆတယ်တတ်မတော်ဒါအမတ်တွေကသဘောမတူဘူးဆိုရင်ဒါဘဲချက်မှပြင်လို့မရနိုင်ဘူးအဲ့တော့သူတို့အဲ့ဒီဥစ္စာကိုပြင်ကျင်တာပေါ့နော်ပြင်ကျင်တော့တရားဝင်အနေနဲ့ဒါလွတ်တော်ထဲမှာလဲဒေါန်ဆန်းစုကြည်တို့ကဘယ်လိုမျိုးတင်ပြတယ်လဲဆိုတဲ့ခါကျတော့ဘယ်လိုပုံစံနဲ့ပြင်ကျင်တယ်လဲဆိုတော့ ဒါအမတ်တွေအားလုံးပေါင်းလိုက်ရင်တမန်တော်အမတ်တွေပါစီပေါ့အမတ်တွေအားလုံးပေါင်းလိုက်ရင်50ရာခိုင်နှုန်းအထက်ကသဘောတူရင်ပြင်လို့ရချင်တယ်ဒိုဒီမဟုတ်အဲတမန်တော်အမတ်တွေမပါဘဲနဲ့ယူကောက်ခံအမတ်တွေတစ်သက်ရဲ့85ရာခိုင်နှုန်းလောက်ဆိုရင်တော့သုံးဖို့နှစ်ပုံပေါ့အဲ့ဒါဆိုရင်တော့ပြင်ကျင်တယ်ဆိုပြီးတော့မှတို့ကဒါကိုတင်ပြတယ်အဓိပ္ပာယ်ကတော့ဒါဟာတမန်တော်အမတ်တွေသဘောတူသည်ဖြစ်စေမတူသည်ဖြစ်စေယူကောက်ခံအမတ်တွေကပြင်မယ်ဆိုရင်ပြင်လို့ရနိုင်တဲ့အနေအထားမျိုးကိုဒါတို့ကတောင်းဆိုတာအဲ့ဒီဥစ္စာကိုရှေ့တန်းတင်လာတယ်ပြီးတော့မှအဲ့ဒီအားနဲ့ပတ်သက်ပြီးတော့ပြည်သူလူထုကထောက်ခံမှုရှိအောင်စီယုံလှုံ့ဆော်ဟောပြောတာပဲ तू ကလှုပ်လာတယ်လှုပ်လာတဲ့အချိန်မှာဒေါ်စန်းစုကြည်ကသူ့ရည်ရွယ်ချက်ကိုလည်း तू ပုံမှန်လင်းလင်းပဲ तू ပြောတယ်အဲ့ဒါဘာလဲဆိုတော့တမတော်ကိုဂုံသိက္ခာရှိရှိနဲ့စစ်တမ်းရပြန်ရေးအတွက်ကိုဒါဒီ46ပြင်ဆင်ရေးကိုလှုပ်တာပါဆိုပြီးတော့ပြောတယ်ပြောတဲ့ခါကျတော့အဲ့ဒီလိုမျိုးလှုပ်ရှားမှုတွေများလာတဲ့အခါမှာဒါကျွန်တော်စဉ်းစားချက်အရာတော့တစ်ဖက်ကဟိုဘလို့ပြန်ဖြစ်လာလဲဆိုတော့ဒါတက်ကိုနိုင်ငံရေးကနေဖယ်ရှားဖို့ကြိုးစားတယ်ပေါ့နော်စစ်တမ်းရကိုဟိုပို့ဖို့ကြိုးစားတယ်ဆိုတဲ့အခါကျတော့ဒါကိုသူတို့ဘလို့မှသဘောတူနိုင်ဖို့မရဘူးအဲ့ဒါနဲ့ဟိုဘလို့ဖြစ်ကြတယ်လဲဆိုတော့တွဲဆုံဆင်းရေးလှုပ်ဖို့ဒေါန်ဆာစုကြည်ကတောင်းဆိုတယ်တစ်ဖက်ကသမရနဲ့ဒါကာကွယ်ရေးဦးစီးချုပ်အပါဝင်တမတော်ဘက်ကတော့တွဲဆုံဆွေးနွေးဖို့ဆန္ဒမရှိဘူးဆန္ဒမရှိတဲ့အခါကျတော့သူတို့တွေကဟိုအမျိုးမျိုးလှုပ်တာပေါ့ဆလီပွင့်ဆိုင်ဆိုပြီးတော့မှလှုပ်တယ်ဒါဟန်ပြသဘောပဲပြီးတော့မှအခု6ပွင့်ဆိုင်ဆိုတော့ပြောတယ်ပြောတဲ့ခါကျတော့လေသူတို့ကဘလူနီးနဲ့တုတ်ပြန်လဲဆိုတော့ဟိုဒါပုတ်ကူရေးနဲ့ချင်းကတ်ထားတဲ့ဟာတွေဖြစ်နေတယ်အဖွဲ့စည်းတွေကိုဥစားကိုစားမပြုတ်ဘူးဆိုပြီးတော့မှဒါကိုသိလက်ခံခြင်းမမရဘူးဟိုတေကြတာကဘာလဲဆိုတော့တိတိဆိုင်ဆိုင်တကယ်ကိုအလုတ်ဖြစ်စေတဲ့အကျိုးရှိစေမဲ့တွဲဆုံဆွေးနွေးပွဲကိုတစ်ဖက်ကလက်မခံဘူးဆိုတဲ့သဘောကလုံးဝပေါ်လွင်နေတယ်အဲ့ဒါဘာကြောင့်ဖြစ်တယ်လဲဆိုတဲ့ဟာကိုကျွန်တော်ကသုံးသပ်တဲ့ခါကျတော့တစ်ဖက်ကတမတော်ကိုအဲ့လိုမျိုးဥစားပေါ့နော်နိုင်ငံကြီးကဖယ်ထုတ်ဖို့ကြိုးစားတယ်လို့တစ်ဖက်ကဟိုနားလေသွားတယ်။နောက်တစ်ဖက်ကလည်းအဲ့ဒါကိုပြန်ပြီးတော့မှကောင်တာလုပ်တဲ့ဟာတွေပေါ့။ဘာတွေပြန်ဖြစ်လာလဲဆိုတမန်တော်သားအမတ်တွေကလွတ်တော်ကိုဖျက်သိမ်းမဲ့ဥပဒေတွေထပ်ပြီးတော့ပြဋ္ဌာန်းဖို့တင်ပြလာတာတွေရှိလာတယ်။ပြီးတော့မှသိပ်မကြသေးခင်တော့ဆိုရင်ဥတင်အေးကနေပြီးတော့မှအာဒါစူးစူးပူပူတိုင်းပြည်မတည်ငြိမ်ဘူးဆိုစစ်တပ်ကအာဏာပြန်သိမ်းမှာပဲဆိုတဲ့စကားတွေဖြစ်လာတယ်ဆိုတော့ဆန့်ကျင်ဘက်တွေဖြစ်လာတယ်။ဖြစ်လာတဲ့ခါကျတော့ခုနဒေါက်တာရမင်းသိန်းပြောတဲ့ဟာကိုကျွန်တော်ထောက်ခံပါတယ်။2014ထဲမှာအမျိုးသားပြန်လည်ရည်ရည်ရည်နဲ့ပတ်သက်ပြီးတော့မှကျွန်တော်တို့စီမှာအကျိုးဖြစ်ထွန်းမှုတွေသိမတွေ့ရပါဘူး
။ဟုတ်ကဲ့ပါခုနကပြောတဲ့စကားထဲမှာပါသွားတဲ့ဒီရွေးကောက်ပွဲကော်မရှင်ဦးတင်အေးကနေပြီးတော့ဟိုဒီဂျားပြရွေးကောက်ပွဲကျင်းပမယ်ဆိုပြီးတော့ပြောထားခဲ့တာရှိပါတယ်။ဒါပေမဲ့အဲ့လိုကျင်းပမယ်ဥစ္စာကိုမကျင်းပတော့ဘဲနဲ့ဖျက်သိမ်းလိုက်တာကြားသိရပါတယ်။အဲ့တော့အားလုံးရဲ့ဒီပြည်သူလူထုရဲ့ဟိုစိတ်ထဲမှာပေါ့နော်။ဒီလာမယ့်2015ခုနှစ်မှာရောတကယ်ရွေးကောက်ပွဲကြီးကျင်းပပြပါမလားထမြောက်ပါမလားတန်တရားတွေရှိနေပါတယ်။အဲ့တော့ဆရာအနေနဲ့ရောဒီဂျပန်ရွေးကောက်ပွဲဖျက်သိမ်းလိုက်တာနဲ့ဒီရှေ့ရွေးကောက်ပွဲအလားအလာဘယ်လိုများသုံးသပ်လို့ရလဲ။
ကျွန်တော်အမြင်ကတော့ဒီ2000ဒီကျွန်တော်တို့14ခုနှစ်ဂျပန်ရွေးကောက်ပွဲလုံးမယ်ဆိုတာကိုကျွန်တော်မှတ်မိသလောက်ပေါ့လေ။လွတ်တော်မှာတရားဝင်သူကအသိပေးတယ်လွတ်တော်မှာတရားဝင်အသိပေးပြီးတော့လွတ်တော်ကိုယ်စားလှယ်တယောက်ကနေပြီးတော့မေးခွန်းမေးပြီးတော့အဲ့ဒီမေးခွန်းကိုပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေလွတ်တော်မှာဖြေကြားတဲ့အခါမှာဒီ2014ခုနှစ်နှစ်ကုန်ပိုင်းမှာဂျာပြတ်ရွေးကောက်ပွဲလုပ်မယ်ဆိုပြီးတရားဝင်ဖြေကြားခဲ့တာအဲ့တော့ဒီလွတ်တော်ထဲမှာတရားဝင်ဖြေကြားထားတဲ့နော်အဖြေတစ်ခုကိုနော်ပြည်တော်စုရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌကနေပြီးတော့နိုင်ငံရေးပါတီတွေနဲ့တွေ့ဆုံတဲ့အစည်းအဝေးပွဲမှာနော်ဒီရွေးကောက်ပွဲကိုဖျက်သိမ်းလိုက်တယ်เนาะဆိုတဲ့အကြေညာချက်မျိုးထုတ်လိုက်တာဟာအမှန်တကယ်ကကျွန်တော်အမြင်အပြင်ကြည့်မယ်ဆိုတော့အမိအမောက်မတက်ဘူးလို့ကျွန်တော်ကမြင်တယ်။အဲတနည်းအားဖြင့်အဲ့ဒါအနေဆက်ဆက်ပြီးစဉ်းစားမယ်ဆိုလို့ရှိရင်ပေါ့လေဒီဂျာပြတ်ရွေးကောက်ပွဲကိုဒီလိုเนาะလွတ်တော်ထဲမှာဒီလိုတရားဝင်ပြောထားတဲ့ဂျာပြတ်ရွေးကောက်ပွဲတစ်ခုတောင်မှဟလာပြည်တော်စုရွေးကောက်ပွဲကော်မရှင်အနေနဲ့ဒီအလွယ်တကူဖျက်သိမ်းနိုင်ရင်2015ခုနှစ်เนาะအထွေထွေရွေးကောက်ပွဲရလဲပဲဖြတ်သိမ်းလာမလားပေါ့လေဒါမှမဟုတ်လည်းရွှေဆိုင်လာမလားအကြောင်းတစ်ခုခုပြပြီးရွှေဆိုင်တာမျိုးဖြစ်လာမလားဆိုတာကိုအဲစိုးရင်ရတဲ့အနေအထားမျိုးလို့ကျွန်တော်ကသုံးသပ်ပါလေဗျဟု
တ်ကဲ့ okay ပါဒီနိုင်ငံရေးတွေကပဲဆက်ပြီးတော့သွားရမယ်ဆိုပြောရမယ်ဆိုလို့ရှိရင်လည်းဒီဟို PR system ပေါ့နော်ဒီအချိုးကျကိုစားပြုစနစ်ဆိုပြီးတော့ဒီအမျိုးသားလွှတ်တော်ကနေပြီးတော့သူတို့ဟို pass တုတ်လည်းပေါ့ဟိုအတည်ပြုခဲ့တယ်ပေါ့နော်ဒါပေမဲ့တကယ်ဟိုဒီပြည်သူလွှတ်တော်ပြည်အောင်စုလွှတ်တော်လည်းကြာရောဒီ PR စနစ်ကသူတို့ဆက်ပြီးတော့မသုံးတော့ဘူးဆိုပြီးတော့ဆုံးဖြတ်တယ်လို့ပြောပါတယ်အဲ့ဒါကိုတော့ဒေါအောင်ဆန်းစုကြည်ကဒါသူတို့အတိုက်ခံနေရဲ့အောင်မြင်မှုနမူနာတစ်ခုအနေနဲ့သူကရှုမြင်ပါတယ်ဆရာအနေနဲ့ရောဘယ်လိုများသုံးသပ်လို့ရပါလဲအ
ဲကျွန်တော်အမြင်ကတော့ဟို PR စနစ်ကိုစပြီးတော့လွှတ်တော်မှာစပြီးတော့ဆွေးနွေးတဲ့အကြောင်းရင်းမှာဟိုကအဓိကအကြောင်းရင်းရပါလေအဲ2015ရွေးကောက်ပွဲမှာအဲပြည်ထောင်ပြိုးပါတီအနေနဲ့เนาะကိုစလင်အများစုအနိုင်ရဖို့ရည်ရွယ်ပြီးပြင်ဆင်တယ်လို့ကျွန်တော်ကနားလေတယ်အဲ့တော့ဒီ PR စနစ်ကိုပထမဆုံးအမျိုးသားလွှတ်တော်မှာစပြီးဆွေးနွေးတယ်ပြီးတော့ပြည်သူ့လွှတ်တော်မှာဆွေးနွေးတယ်အဲ့တော့အမျိုးသားလွှတ်တော်မှာ PR စနစ်ကိုအတည်ပြုလိုက်တယ်နောက်ပြည်သူ့လွှတ်တော်မှာကြတော့ PR စနစ်ကိုနော်ဟို ဖွဲ့စည်းပုံအခြေခံဥပဒေခုံရိုးကနေပြီးတော့ဒီဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီလို့ဆိုပြီးတော့သူကဟိုပီအာစနစ်မကျင့်သုံးဖို့ဆုံးဖြတ်လိုက်တယ်။ဒါပေမဲ့ကျွန်တော်အဲ့မှာတစ်ချက်နားမလည်တာနော်ဒီပီအာစနစ်ကျင့်သုံးမယ်မကျင့်သုံးဘူးဆိုတဲ့ကိစ္စကိုဟုတ်လားဟိုပြည်သူလွတ်တော်ကပဲဆုံးဖြတ်လို့ရလားနောက်အမျိုးသားလွတ်တော်ကပဲဆုံးဖြတ်လို့ရလားဒါမှမဟုတ်အဲ့ဒီကိစ္စနဲ့ပတ်သက်ပြီးပြည်တော်စုလွတ်တော်ရဲ့အခန်းကဏ္ဍကဘယ်နေရာမှာရှိလဲဒီနေ့အထိအဲ့ဒါကိုကျွန်တော်တို့မတွေ့ရဘူး။အဲ့တော့ခုနအမမေးတဲ့မေးခွန်းပေါ့လေဥမာဒီပီအာစနစ်ကိုပြည်သူလွတ်တော်မှာမကျင့်သုံးဖို့ဆုံးဖြတ်လိုက်တာဟာနော်ဒေါ်ဆန်းစုကြည်နဲ့ဒီလွတ်တော်တွေမှာရှိတဲ့ဒီနိုင်ငံရေးအတိုက်ခံတွေရဲ့အောင်ပွဲလားလို့ပြောရင်ကျွန်တော်ကအဲ့ဒီအောင်ပွဲလို့ဆိုတာတဲ့ပြည်ခံပြိုးပါတီအနေနဲ့ဟလာရှေ့တလန်းတိုးဖို့အတွက်နောက်နှလန်းဆုတ်လိုက်တဲ့ view ဖြစ်မလားလို့ကျွန်တော်ကတန်တရားရှိတယ်။ဘာဖြစ်လို့လဲဆိုတော့လက်ရှိပီအာစနစ်နဲ့ပတ်သက်ပြီးတော့ဟလာအမျိုးသားလွတ်တော်မှာဆက်ကျင့်သုံးဖို့ရှိနေတယ်။တကယ်တမ်းအောင်ပွဲဖြစ်ဖို့ဆိုလို့ရှိရင်ကျွန်တော်အမြင်အားဖြင့်ဒီပီအာစနစ်ဟာပြည်သူလွတ်တော်မှာဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့မကိုက်ညီဘူးဆိုရင်အမျိုးသားလွတ်တော်မှာလည်းပဲဖွဲ့စည်းပုံအခြေခံဥပဒေပါပြဋ္ဌာန်းချက်တွေနဲ့ကိုက်ညီစရာအကြောင်းမရှိဘူး။ကျွန်တော်အမြင်အားဖြင့်အဲ့တော့နိုင်ငံတစ်နိုင်ငံမှာလွတ်တော်နှစ်ခုမှာဟလာတစ်ခုကိုရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်ပြီးနောက်တစ်ခုကိုရွေးကောက်တဲ့ပုံစံစနစ်တစ်ခုနဲ့လုပ်မယ်ဆိုရင်ဒါဟိုလိုက်လျောညီထွေဖြစ်ပါမလားလို့ကျွန်တော်တန်တရားရှိ။အဲ့တော့တစ်ဖက်ကကြည့်လို့ရှိရင်ဥမာဒီပီအာစနစ်ကိုဟလာပြည်သူလွတ်တော်မှာမကျင့်သုံးမှုဆုံးဖြတ်လိုက်နိုင်တဲ့အတွက်ကြောင့်မလို့ကျွန်တော်အမြင်အားဖြင့်ဒီပြည်သူ့လွတ်တော်ဥက္ကဋ္ဌနဲ့နော်ဒီပြည်ခံပြိုးပါတီဥက္ကဋ္ဌဒုရဦးရွှေမန်းနဲ့ဒေါံဆန်းစုကြည်ကြားယုံကြည်မှုနဲ့နားလည်မှုကိုပို့ပြီးတော့မြင့်တင်လိုက်နိုင်တယ်လို့ကျွန်တော်ကယူဆတယ်။အဲ့တော့ဒုရဦးရွှေမန်းနဲ့ဒေါံဆန်းစုကြည်ကြားယုံကြည်မှုမြင့်တက်လာလို့ရှိရင်ကျွန်တော်စိုးရိမ်တာတစ်ခုက2015ရွေးကောက်ပွဲအလွန်မှာဟလာဒေါံဆန်းစုကြည်ရဲ့ထောက်ခံမှုနဲ့နော်သူကဥွှေမန်းတမနာဖြစ်လာမလားဆိုတာကိုကျွန်တော်ကစိုးရိမ်တယ်။အဲတနည်းအားဖြင့်တော့ဥမာအမျိုးသားပြန်လဲတင့်မြတ်ရေးတို့ဟာလာနောက်ပြီးတော့ဟိုရင်ချားစီရေးတို့ဆိုတဲ့ခေါင်းစဉ်တွေအောက်မှာဟိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအပြတ်အသတ်နိုင်ရပြီးတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်တင်မြှောက်လိုက်တဲ့တမနာဟာသူကဥွှေမန်းဖြစ်လာမှာကိုစိုးရိမ်တယ်။အဲ့ဒီအခါကျတော့ကျွန်တော်ကအဲ့ဒီအတွက်များဟာလာပြည်ခံပြိုးပါတီဟာနောက်နှလန်းဆုတ်ပြီးပြင်ဆင်သလားလို့ကျွန်တော်ကတန်တရားရှိ
တယ်။ဟုတ်ကဲ့ပါ။အဲ့တော့ဒီ PR စနစ်နဲ့ပတ်သက်လို့ဦးစီသူအောင်မြင့်ရဲ့ယူဆချက်ကရောဘယ်လိုရှိပါလဲ
။အဓိကတော့ဟိုတူတူချင်းချင်းပြောမယ်ဆိုရင်သူတို့ PR စနစ်ကိုဘာကြောင့်လုပ်တယ်လဲဆိုရင်တကယ်တော့2012ဂျာဖြတ်ယူကောက်ပွဲကနေပြီးတော့မှသူတို့ကိုတွန်းဆော်ပေးလိုက်တာ။2012ယူကောက်ပွဲကဒီပြည်ခံပြိုးပါတီအနေနဲ့ရောစစ်ဘိုလ်ချုပ်ဟောင်းနေပဲပြောပြောပေါ့နော်။သူတို့ဘဝသူတို့အဖြစ်မှန်သိသွားတယ်။မက်ဆန်နက်နယ်မြေ40ကျော်လုတ်တယ်။40ကျော်လုတ်တော့တနယ်မှသူတို့ NLD ကိုသူတို့မနိုင်ဘူး။ဒါရာနှုံးပြေရှုံးတယ်လို့ပြောလို့ရတယ်။သူတို့ NLD ဟိုပြည်ခံမျိုးပါတီအမတ်တယောက်ယူကောက်ခံရတဲ့နယ်မြေတနေရာရှိတယ်။အဲ့ဒါဘာလို့လဲဆိုတော့ NLD ပါတီကဟိုဥစားကိုယ်စားလှယ်လောင်းအရေးချင်းမပြည့်လို့ဆိုပြီးတော့မှအရေးမခံရလို့ဆိုတော့အကုန်ရှုံးတာရာနှုံးပြေရှုံးတာဆိုတော့အဲ့ဒီတိုင်းသာဆိုရင်ဒီလိုမျိုးတကယ်အထွေထွေယူကောက်ပွဲကြီးတွေကြာရင်သူတို့မှဒုက္ခပဲ။ဆိုတော့အဲ့ဒီဥစားကိုရတဲ့နီးနဲ့ပေါ့နော်ကာကွယ်ဖို့ဆိုပြီးတော့မှမရရတဲ့နီးနဲ့စူးစမ်းရင်းနဲ့ PR စနစ်ကိုသူတို့ကလှုပ်လာတာ။လှုပ်လာတဲ့အခါကျတော့ဟိုဘာပြောပြောဟိုသူတို့ကလွတ်တော်ကိုနှစ်ခုလုံးအပိုင်စီးထားတဲ့ခါကျတော့လုံးမယ်ဆိုသူတို့လုံးလို့ရတယ်ဒါပေမဲ့အခုပြည်သူ့လွတ်တော်မှာကတော့ဒါပြီးသွားပြီပေါ့နော်အဲ့ဒါလုံးလိုက်တာကလည်းကျွန်တော်တို့အမြင်မှာကတော့ဆရာတို့လည်းဟိုတည်င်းနဲ့နားထောင်တော့သိနေတာပဲလေသူကဥရှိမတယောက်တည်းလုံးလိုက်တယ်ဆိုတော့ပုံမျိုးတတ်ထွက်တယ်ဆရာတန်တရားဖြစ်မယ်ဆိုလည်းဖြစ်เสียရပဲလွတ်တော်တော်ကသူကအသိမပေးဘဲနဲ့ဟိုဒီနေ့ပဲသူကသွားပေးလိုက်တယ်ဟိုကနေချင်းပြီးကိုချက်ချင်းအဖြေထုတ်ပေးပြီးတော့မှသူကရပ်လိုက်တယ်ဒါပေမဲ့ဒီအန်ရကမပြီးသေးဘူးမြို့သားလွတ်တော်ဘက်မှာရှိသေးတယ်ဆိုတော့အကုန်လုံးလုံးလုံးကြီးဟိုဒီ PR စနစ်ကြီးမရှိတော့တာအကောင်းဆုံးပဲကျွန်တော်တို့စီမှာခုနကတော့ဆွေးနွေးတဲ့စီမှာပါတယ်လေမဲဆန္ဒရှင်စည်ရင်တော်မှာကျွန်တော်တို့မှာမရှိသေးတဲ့တိုင်းပြည်မှာပီယာစနစ်ကြီးလုပ်ဖို့ဆိုတဲ့ဟာကပြဿနာတွေအများကြီးရှိနေတယ်အဲ့ဒီသဘောမျိုးပါပဲ
ဟုတ်ကဲ့ပ
ါဒုတိယပိုင်းကိုတော့နောက်တစ်ပတ်တနင်္ဂနွေနေ့မှာထုတ်လင်းမှာမို့စောင့်မျှော်နားဆင်ကြပါရှင
် VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုခြောက်ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရဲ့တနင်္လာနေ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ24 32 40တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
။နိုင်ငံတကာမိသားစုတွေဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်ဟာဘယ်လိုဆုံးဖြတ်ချက်မျိုးလဲ။ရခိုင်ပြည်နယ်ကအခြေအနေအဖြစ်မှန်ကရောပါလဲ။ဒါနဲ့ပတ်သက်ပြီးအစိုးရနဲ့ရခိုင်တိုင်းရင်းသားပါတီဘက်ကဘယ်လိုထုတ်ပြန်လဲ။
တရင်းစာဆရာဦးစီတူအောင်မြင့်ရဲ့ပြည်ရင်းသုံးသက်ချက်အစီအစဉ်မှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်ဒီတက်ကြီးစကားဆိုတဲ့အစီအစဉ်ကိုလည်းထုတ်လွှင့်ပေးဖို့ရှိပါတယ်။အခုတော့အမှုပညာလောကနဲ့ထင်ရှားကြော်ကြားသူတွေရဲ့အတိုင်းဝိုင်းကြားပြီးခဲ့တဲ့နှစ်အတွင်းဖြစ်ခဲ့တဲ့ရှင်သန်မှုဆုံးပါမှုအောင်မြင်မှုကြာရှုံးမှုသတင်းတွေကိုနှစ်ကုန်အထူးအစီအစဉ်ဖြစ်တင်ဆက်ထားတဲ့ဒုတိယပိုင်းကိုနားဆင်ရမှာပါမအေးတန်နာကျော်ကတင်ဆက်ထားပါတယ်ရှင
်ဒီကနေ့2014ခုနှစ်မှာကမထင်မှတ်ထားတဲ့သူတွေအရင်ကနာမည်မကျော်သူတွေကမ္ဘာမီဒီယာတွေမှာနေရာယူလာတာတွေ့ရသလို IT နည်းပညာရဲ့ရိုက်ခတ်မှုကိုလည်းနာမည်ကျော်တွေအမှုပညာလောကသားတွေပြင်းပြထန်ထန်ကြုံခဲ့ကြရတာပါ Time Magazine ကနှစ်တိုင်းရွေးချယ်လေးရှိတဲ့ Fashion of the Year ပြီးခဲ့တဲ့နှစ်အတွင်းအထူးခြားဆုံးလူပုဂ္ဂိုလ်တွေရဲ့စီးရင်မှာတော့ဘယ်သူကိုရွေးချယ်ရင်ကောင်းမလဲဆိုတာအရင်အကြမ်းရွေးချယ်ထားတဲ့စီးရင်ကိုဒီဇင်ဘာလ10ရက်နေ့ကပဲထုတ်သွားခဲ့ပြီးတော့အဲဒီနောက်ဒီဇင်ဘာလ10ရက်နေ့မှာတော့နောက်ဆုံးရွေးချယ်ခံရသူစီးရင်ကိုထုတ်သွားပါတယ်။ပနာမရွေးချယ်ခံရသူတွေထဲမှာ Apple ရဲ့အမှုဆောင်အရာရှိ Tim Cook ကအစ Pop အဆိုတော့ Taylor Swift နဲ့ Russia သမ္မတ Vladimir Putin အဆုံးပါဝင်ပါတယ်။အဲဒီလူပုဂ္ဂိုလ်တွေရဲ့စီးရင်ထဲမှာတော့ထူးထူးခြားခြားပဲလူအုပ်စုနှစ်စုလည်းပါပါတယ်။Ebola virus ပိုးကိုတိုက်ခိုက်ပြီးတော့ဝေနာရှင်တွေကိုပြုစုဆောင်ရှောက်ပေးခဲ့သူတွေနဲ့လူမဲကောင်လေးတယောက်ကိုလူပြူရဲကတက်လိုက်တာနဲ့ပတ်သက်ပြီးတော့ဆန္ဒပြကြသူတွေပဲဖြစ်ပါတယ်။ဒီနှစ်တော့ Ebola ဝေနာရှင်တွေကိုကုသပေးတဲ့သူတွေကို2014ရဲ့အထူးခြားဆုံးပုဂ္ဂိုလ်တွေဖြစ်နေရွေးချယ်လိုက်တာပါ။အရင်တုန်းကနှစ်တွေမှာ Time Magazine ရဲ့ Person of the Year အထူးခြားဆုံးပုဂ္ဂိုလ်ဖြစ်နေရွေးချယ်ခံရသူတွေထဲမှာတော့ Facebook ကိုစတင်တဲ့ Mark Zuckerberg, American သမ္မတဟောင်း Bill Clinton နဲ့ George W. Bush နောက်ပြီးတော့လက်ရှိသမ္မတဘရက်အိုဘားမာ၊ပုံရဟန်းမင်းကြီး Francis နဲ့မြန်မာနိုင်ငံကဒေါ်အောင်ဆန်းစုကြည်တို့လည်းပါဝင်ခဲ့ပါတယ်ရှင်။နိုင်ငံတကာစင်မြင့်ပေါ်ကိုမနစ်ကမှရောက်လာခဲ့တဲ့ကညာနိုင်ငံသူမင်းသမီးလူပီတာညွန်ကိုအတွက်ဒီနှစ်ကတော့အောင်မြင်မှုအထူးရတဲ့နှစ်ဖြစ်ပါတယ်။ဩစကာဆုကြီးကိုစွခူးသွားပြီးတဲ့နောက်မှာဧပြီလ23ရက်နေ့ကတော့သူ့ကို2014ခုနှစ်ရဲ့အလှဆုံးအမျိုးသမီးဖြစ်တဲ့ People Magazine ကရွေးချယ်ခဲ့တာပါ။အသက်32နှစ်အရွယ်မင်းသမီးလူပီတာညွန်ဂိုဟာ Director Steve McQueen ရိုက်ကူးတဲ့ 12 Years a Slave ရုပ်ရှင်မှာကြီးကျွံပြုခံရတဲ့လူမဲအမျိုးသမီးလေးဖက်စီဖြစ်တဲ့ပါဝင်သရုပ်ဆောင်ပြီးတော့ဒီနှစ် Academy ဆုရသွားတာပါ။သူကကဘာကျော်ဖျော်ဖြေရေးမဂ္ဂဇင်းကြီးတစ်စောင်ကသူ့ရဲ့အလှကိုချီးမွမ်းပြီးတော့အတိအမဲ့ပြုလိုက်မယ်လို့အိမ်မက်တောင်မမက်ခဲ့ဘူးပါဘူးလို့ပြောပြသွားပါတယ်ရှင်ဘာသောနီခင်အခမ်းအနားတွေမှာပေါ်ပြတော့ရွှဲဆောင်မှုအပြည့်ပြောင်းဝစ်ဆင်လာတဲ့ American Pop အဆိုတော် Taylor Swift က People Magazine ကပေးတဲ့ဒီနှစ်အတွက်အဝတ်အစားအဝတ်တက်ဆုံးနာမည်ကျော်စီးရင်မှာနံပါတ်1ချိန်သွားပါတယ်။အဲ့ဒီစီးရင်မှာ Taylor Swift ပြီးတော့ Oscar ဆုရှင်ကယ်ညာနိုင်ငံသူ Lupita Nyong'o အဆိုတော် Rihanna မင်းသမီး Jennifer Lopez နဲ့ရုပ်ရှင်မင်းသမီးတွေဖြစ်တဲ့ Emma Stone, Emma Watson, Jessica Alba တို့ကလည်း2-3ဒီလိုမျိုးနံပါတ်ဆင်နဲ့လိုက်ပါတယ်။Taylor Swift ကကိုလုံးမော်ညကာဝဲဝစ်ဆုံရှိတွေခဝင်တဲ့စကက် Sequence တို့ခဝင်တို့နဲ့အခုနောက်ဆုံး MTV Video စုပေးပွဲမှာတော့ကလေးပေါ့ဆလေးတွေဝစ်တဲ့အင်ဂျီနဲ့ဘောင်းမီတို့တစ်ဆက်တည်း Romper ဝစ်ဆုံတို့ကိုသူ့ဘာသူယုံယုံကြည်ကြည်နဲ့ဝစ်ပြသွားခဲ့ပါတယ် ပေးမင်းသမီးဘဲဆိုတော့ကဒီအစီအမပါလဲဆိုတာသိကြရင်တော့ people.com/bestdressရဲ့ internet ဆာမျက်နှာမှာကြည့်ရှုနိုင်ပါတယ်ရှင်2014ခုနှစ်ဟာဗြိတိန်နိုင်ငံကဝမ်ဒရက်ရှင်ဂီတာအဖွဲ့အတွက်ကံကောင်းခြင်းတွေယူဆောင်လာပေးတဲ့နှစ်တစ်နှစ်ဖြစ်ပါတယ်2014နှစ်ကုန်ကံဒီမှာပဲ American guitar ဆိုရဲသူတို့ရဲ့တေးတပြားအတစ်ကလည်းသူတို့အတွက်နံပါတ်1ချိတ်တဲ့စရုပ်ထားမြောက်တေးအပန်ဖြစ်သွားပါတယ်ပထမထွက်ထွက်ခြင်းသတင်းပတ်မှာဝေယူအပေးမှုလေးသိန်းနီးပါးရှိခဲ့တာပါသူတို့ထွက်သမျှအခွေအကုန်နံပါတ်1ချိတ်လို့သူတို့အဖွဲ့ဟာထွက်ပြီးသမျှဒေးတပြား40လုံးနံပါတ်1ချိတ်နိုင်တဲ့ပထမဆုံးခီတာအဖွဲ့ဖြစ်ပါတယ်ရှင်ဒီမှာ
နှစ်90မြောက်ဘက်ဆန်အနုပညာဆုချင်းမြင်ပွဲကိုမေလ22ရက်နေ့မှာဆိုးမြို့တော်မှာကျင်းပတော့လူကြိုက်များတဲ့ My Love From The Star ရုပ်သံ series ကမင်းသားနဲ့မင်းသမီးဖြစ်တဲ့ Kim So Hong နဲ့ Jam Ji Hoon Girls Generation အဖွဲ့က Yam နဲ့ Crojin Juk တို့ကဒီကော်စုံနေခင်အခမ်းအနားကိုတက်ရောက်ခဲ့ကြပါတယ်မင်းသား Kim So Hong ကတော့အကောင်းဆုံးအမျိုးသားဇက်ဆောင်စု ရုပ်မြင်တန်ကြားမှာလူကြိုက်အများဆုံးမင်းသားစုရုပ်ရှင်မှာလူကြိုက်အများဆုံးမင်းသားစုနဲ့အကောင်းဆုံးတက်သစ္စမင်းသားစုစုစုပေါင်း၄စုအတွက်တက်ကြွပေးခံရတာပါဒီအသက်26နှစ်အရွယ်မင်းသားကင်ဟာအာရှတလွားနာမည်ကြီးလာတဲ့ကိုရီးယားမင်းသားတွေနဲ့နောက်ဆုံးထွက်ပေါ်လာတဲ့မင်းသားတစ်ပယ်ဖြစ်ပါလိမ့်ရှင်
ပြန်လှုပ်ပေးလိုက်ပြီမယ်လဲနောက်တစ်ယောက်ကထောက်နယ်သုံးနှစ်ချခံရမယ်အရေးကြုံရတဲ့သူကတော့နာမည်ကျော်ကိုကိုနဲ့ဂျေစီချန်တို့ပဲဖြစ်ပါတယ်ဟောင်ကောင်မင်းသားဂျက်ကီချန်ရဲ့သားဂျေစီချန်နဲ့နာမည်ကျော်ထိုင်ဝမ်မင်းသားကိုကိုတို့ဟာမွေးစီဝါ၃ဆွဲတယ်လို့မသိငါမှုနဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာဖမ်းခံခဲ့ရတယ်လို့အော်ဂူလာ၁၈ရက်နေ့မှာပဲသတင်းထွက်လာပါတယ်သူတို့နှစ
ာဆေးကြောင်တုံးထားတဲ့လက္ခဏာတွေ့ရတယ်လို့ရဲခါပြောနေတဲ့ပုံကို CCTV ရုပ်မြင်သံကြားမှာပြပါတယ်။ပြီးခင်မျိုးတော်ကဖမ်းထားတဲ့နေရာမှာကိုက်ကူကသူ့အမအတွက်ရဲကိုတောင်းပန်နေတဲ့ပုံကိုလည်းရုပ်မြင်သံကြားသတင်းမှာပြသပါတယ်
။ 所以我想向他们说抱歉。我让他们失望。我那么有
တကယ်ကိုနောင်နာရမိပါတယ်ကျွန်တော်ကိုချစ်ခင်အားပေးသူတွေနဲ့ကျွန်တော်ရဲ့အတိုင်းဝိုင်းကိုလည်းကျွန်တော်ရဲ့လောက်ရက်တွေတကယ်ကိုစိတ်မကောင်းမိဘူးလို့ပြောချင်ပါတယ်ကျွန်တော်တကယ်ကိုဆိုးရွားတဲ့လောက်ရက်ကိုဥဆောင်လမ်းပြလှုပ်ပြခဲ့မိပါတယ်လို့သူကပြောသွားပါတယ်23နှစ်အရွယ်ကိုက်ကိုဟာထိုင်ဝမ်က Golden Horse ရုပ်ရှင်ပွဲတော်မှာအကောင်းဆုံးအမျိုးသားတရုတ်ဆောင်ဆု2011ခုနှစ်မှာရရှိခဲ့တာဖြစ်ပါတယ်နှစ်ပတ်လောက်ဖမ်းထားခဲ့ပြီးတော့ပြန်ပြီးလွှတ်ပေးတဲ့အခါပီကင်းမြို့တော်မှာသတင်းစာရှင်းလင်းပွဲလုပ်ပြီးတော့သူ့ရဲ့ပြည်သက်ကိုမျက်ရည်တွေနဲ့တောင်းပန်သွားခဲ့ပါတယ်။ကိုက်ကိုနဲ့အတူတူဟောင်ကောင်ကနာမည်ကျော်ကွန်ဖူမင်းသားဂျက်ကီချန်ရဲ့သားလည်းဖန်ခံခဲ့ရပါတယ်။အင်ဂျင်နားချင်းတွေရဲ့သတင်းပေးမှုနဲ့သူတို့ဆေးကြောက်သုံးဆွဲနေတာကိုရဲကသိပြီးတော့ JC ချန်နဲ့ကိုက်ကိုကိုဝင်ပြီးတော့ဖမ်းခဲ့တာဖြစ်ပါတယ်။အဲဒီလိုမျိုးလွတ်ပြီးတဲ့နောက်မိဘတွေနဲ့အတူပီကင်းကဟိုတယ်တစ်ခုမှာသူသွားပြီးတော့နေခဲ့တာပါ။တောက်ကြနေမွန်လွဲမှာတော့ပြင်းစာရှင်းလင်းပွဲကျင်းပပြီးတော့ရောက်လာကြတဲ့မီဒီယာသမားတွေကိုအခုလိုတောင်းပန်သွားခဲ့ပါတယ်
။ကိုယ်မီဒီယာ။ကျွန်တော်ရှိခဇနော။ကျင်းစီဘာဒီနဲ့လာရှင်းတာ။
ကလေးသမားမိတ်ဆွေများခင်ဗျားတဲ့ဒီကိစ္စအတွက်ကျွန်တော်တော်တော်စိတ်မကောင်းဖြစ်ရပါတယ်။ကျွန်တော်ရဲ့လုပ်ရက်အတွက်တောင်းပန်ပါတယ်။မှားခဲ့တာအတွက်ဘာစင်ကြေမှပေးလို့မရပါဘူး။အထူးသဖြင့်ကျွန်တော်ရဲ့မိသားစုကိုစိတ်ပူအောင်လှုပ်ခဲတာအတွက်လည်းအထူးဝမ်းနည်းမိပါတယ်။ကျွန်တော်မိဘတွေရောကျွန်တော်အကိုရောတော်တော်ကိုစိတ်မကောင်းဖြစ်နေကြရပါတယ်လို့ကိုက်ကိုကပြောသွားပါတယ်။သူ့ရဲ့ပြည့်သက်ကိုတောင်းပန်စကားပြောသွားတာမှာတော့ကျွန်တော်ပြည့်သက်ကိုစိတ်ပြည့်အောင်လည်းလုပ်ခဲ့မိပါတယ်။ကျွန်တော်တော်တော်ကိုမှားခဲ့မိတာပါ။ကျွန်တော်လုပ်တယ်လို့လိုက်ပြီးတော့မလုပ်ကြပါနဲ့လို့ပဲတောင်းပန်ပါရစေ။မာရွေ့နဲ့ဥပမာကိုရှေ့ဆောင်လမ်းပြလုပ်ခဲ့မိတာဒါကိုပြန်ပြီးတော့ပေးဆက်တဲ့အနေနဲ့အလုပ်ကိုအရန်ကြိုးစားလုပ်ပြီးတော့ဒါမျိုးထပ်မဖြစ်စေရဘူးလို့ကတိပြုပါတယ်ဆိုပြီးတော့ကိုက်ကိုကပြောသွားပါတယ်။တရုတ်နိုင်ငံမှာအထူးသဖြင့် methamphetamine, ecstasy လိုမျိုးဓာတ်ရုပ်မျိုးရည်စေဝါတွေဟာသုံးနိုင်ဆွဲနိုင်ပိုရှိလာတဲ့မျိုးပြအနေလူရန်စားအစ်စ်ချာမှာပို့ပြီးရေပန်းစားလာနေတာပါ။ဒီလိုမျိုးရည်စေဝါနဲ့ပတ်သက်ပြီးတော့ ြစ်မှုတွေကိုလည်းတရုတ်နိုင်ငံမှာကတည်တံဒါမှမဟုတ်ထောင်နဲ့တသက်ချမှတ်နိုင်တဲ့အထိကြီးလေတာဖြစ်ပါတယ်။သူတဲ့အတူဖန်ခံရတဲ့ဂျေစီချန်ရဲ့ဖခင်ဂျေကီချန်ကဆိုရင်လေ2009ခုနှစ်ကတရုတ်ရဲ့မူရဲစံကျင်ရေးကော်မတီအတွက်ချစ်ကြည်ရေးတန်တမန်ဖြစ်ပြီးတော့တရုတ်နိုင်ငံမှာမူရဲစေဝါပပျောက်ရေးပညာပေးအစီအစဉ်ကိုလူလူကြားပြန့်နှံ့အောင်လို့ဝိုင်းဝန်းလှုပ်ဆောင်ပေးဖို့လည်းကတိပြုထားသူဖြစ်ပါလိမ့်ရှင်။2014ခုနှစ်ဟာဟောလိဝုဒ်နဲ့စိုက်ဘာဝေါ်ရီယာတွေထိတ်တိတ်ရင်ဆိုင်ကြရတဲ့နှစ်ဖြစ်ပါတယ်။ဟက်ကာတွေအွန်လိုင်းထိုးဖောက်မှုတွေလုပ်ပြီးတော့နာမည်ကျော်အနုပညာရှင်တွေရဲ့ကိုယ်ရေးကိုယ်တာဓာတ်ပုံတွေဖောက်ချတာတွေဟက်ကာတွေကြောင့်ပဲရုပ်ရှင်ယုံတင်မှုကိစ္စပြက်ပြားတာတွေကြုံရသလိုအမေရိကန်ထောက်လှမ်းရေးရဲ့အွန်လိုင်းထောက်လှမ်းမှုတွေကိုဖောက်ချတဲ့သူတွေကိုတော့ဟောလိဝုဒ်ရုပ်ရှင်ရိုက်ကူးတာနဲ့အွန်လိုင်းဟက်ကာတွေနဲ့ဟောလိဝုဒ်အတိုင်းဝိုင်းကြားအချက်နဲ့အမုံလွန်ဆွဲနေကြပါတယ်။ဟောလိဝုဒ်ကနာမည်ကျော်သရုပ်ဆောင်တွေရဲ့အွန်လိုင်းပေါ်ကအင်တာနက်အကောင့်တော်တော်များများကိုဟက်ကာတွေကခိုးဝင်ခဲ့ပြီးတော့တချို့ရဲ့အဝိဗလာပုံတွေကိုအွန်လိုင်းပေါ်မှာတင်ခဲ့တဲ့ကိစ္စကိုသူတို့အနေနဲ့စုံစမ်းနေတယ်လို့အမေရိကန်ဗဟိုစုံစမ်းစစ်ဆေးရေးဘျူရို FBI ကပြောပါတယ်online ပေါ်မှာပြန့်ခဲ့တဲ့အဝိဗလာနဲ့အကျော်မော်ရီရဲ့ဓာတ်ပုံတွေထဲမှာတော့ Oscar ဆုရရုပ်ရှင်မြင်သမီး Jennifer Lawrence လည်းပါဝင်ပါတယ်။ Hollywood နာမည်ကြီးသရုပ်ဆောင်တွေရဲ့အကောင့်တွေတဲ့ကို online ကနေထိုးဖောက်ဝင်ရောက်တဲ့ hacker တယောက်ကခိုးဝင်ပြီးတော့သူတို့ရဲ့အဝိမပါတဲ့မလုံးမချုံဓာတ်ပုံတွေကိုခိုးယူပြီးတော့ 4chan ဆိုတဲ့ website ပေါ်မှာတင်ခဲ့တာဖြစ်ပါတယ်။အဲ့ဒီ website ကတော့ကိုဖါကိုဘယ်သူဘယ်ဝါဖြစ်တယ်ဆိုတာအမှန်ပြောစရာမလိုဘဲနဲ့ပုံတွေ video တွေတင်နိုင်တဲ့ website တစ်ခုဖြစ်ပါတယ်။အမေရိကန်ဆိုရရဲ့လှုပ်ဝက်ထောက်လှမ်းရေးအစီအစဉ်တွေကိုလူသိရှင်ကြားဖွင့်ချခဲ့တဲ့အမေရိကန်အမျိုးသားထောက်လှမ်းရေးအေဂျင်စီ Cantrider ဟောင်း Edward Snowden အကြောင်းကို Oliver Stone ညွှန်ကြားရိုက်ကူးမဲ့ရုပ်ရှင်ထဲမှာ Joseph Gordon Levitt က Edward Snowden နေရာမှာတရုတ်ဆောင်ပါပါနာမည်မပေးရသေးတဲ့အခု Snowden အကြောင်းရိုက်ကူးမဲ့ရုပ်ရှင်ကိုတော့ဇန်နဝါရီလထဲမှာမြို့နယ်မှာထုတ်လွှင့်မှာဖြစ်ပါတယ် Luke Harding ရေးသားတဲ့ The Snowden Files The Inside Story of the World's Most Wanted Man ကမ္ဘာလို့ရှိဆုံးပုဂ္ဂိုလ် Snowden ရဲ့အတွင်းရေးဆိုတဲ့အစာအုပ်နဲ့ Anatoly Kasherina ရေးတဲ့ Times of the Octopus ဆိုတဲ့အစာအုပ်နှုတ်ကိုအခြေခံပြီးတော့ Stone ကဇာတ်ညွှန်းရေးထားတာဖြစ်ပါတယ်။ Snowden ကလှုပ်ဝက်ထောင်လည်ရဲ့အချက်အလက်ပေါင်းတောင်းကနန်းကို2013ခုနှစ်မှာသတင်းမီဒီယာတွေကိုဖောက်ချခဲ့တာပါ။အဲ့ဒီအတွက်ကြောင့် American ပြည်သူတွေနဲ့ကမ္ဘာကောင်းဆောင်တွေရဲ့ Internet တွေ Telephone တွေကို NSA American မျိုးသားထောင်လည်ရဲ့ Agency ကအကြမ်းဖက်ခိုးယူခဲ့တဲ့အခြေအနေပေါ်သွားပြီးတော့ကမ္ဘာမှာအတော်လေးလှုပ်လှုပ်ရှားရှားဖြစ်သွားခဲ့ရတာပါ။အမေရိကတိုင်းမှာစက်တင်ဘာလ25ရက်နေ့မှာရုံတင်ပြသမယ့် The Interview တွေးဆုံမေးမြန်းငယ်ဆိုတဲ့ရုပ်ရှင်ကိုမပြတော့ဘူးရုပ်ရှင်ထုတ်လုပ်ရေးကုမ္ပဏီကအဆုံးဖြတ်လိုက်ပါတယ်။ကွန်ပျူတာစနစ်ထဲကိုထိုးဖောက်တိုက်ခိုက်တဲ့ hacker တွေကရုပ်ရှင်ရုံတွေကိုတိုက်ခိုက်မယ်လို့ချိန်ညောက်တာကြောင့်ရုပ်ရှင်ရုံတော်တော်များများလဲ The Interview ဇာတ်ကားကိုပြသမယ့်ကိစ္စပြန်ဖြတ်လိုက်ကြပြီးတဲ့နောက်အဲ့ဒီဇာတ်ကားကိုရိုက်ကူးထုတ်လုပ်တဲ့ Sony ကုမ္ပဏီကသူတို့အဲ့ဒီဇာတ်ကားကိုရုံတင်ဖြန့်ချိမယ့်ကိစ္စကိုဖြတ်လိုက်တာပါ။ဒီတော့ဒီမှာပဲဒီ Sony Pictures ရုပ်ရှင်ထုတ်လုပ်ရေးကွန်ပျူတာစနစ်ထဲကိုထိုးဖောက်ဝင်ရောက်ပြီးတော့တိုက်ခိုက်မှုလုပ်တဲ့ကိစ္စကမြောက်ကိုရီးယားရဲ့လက်ချက်လို့အမေရိကန်အရာရှိတွေကပြောပါရီ Sony ကုမ္ပဏီကတော့ဒီရုပ်ရှင်ဖြန့်ချိဖို့ကိစ္စကိုဒီလိုနှိပ်ကွပ်မှုတွေနဲ့ကြုံလာရတာကြောင့်အထူးစိတ်မကောင်းဖြစ်ရကြအောင်ဆိုပါရီဒါပေမဲ့ဒီရုပ်ရှင်ကိုဖန်တီးရိုက်ကူးကြသူတွေကတော့လုံးဝအပြစ်မတင်ပါဘူးသူတို့နောက်ကနေအပြစ်ဝါထောက်ခံအားပေးတယ်လို့ Sony Pictures ကပြောပါရီဒီ the interview ရုပ်ရှင်ဇာတ်ကားဟာ CIA ရဲ့ခိုင်းစင်မှုနဲ့ American သတင်းတောက်နှစ်ယောက်ကမြောက်ကိုရီးယားခေါင်းဆောင် Kim Jong Un ကိုတက်ခိုင်းတဲ့ဟာတာဇာတ်ကားရိုက်ကူးထားတာဖြစ်ပါတယ်။ Sony Computer စနစ်ကိုထိုးဖောက်ပြီးတော့သူတို့ရဲ့အရေးကြီးသတင်းအချက်အလက်တွေကိုဖောက်ချပစ်ခဲ့တဲ့ hackers တွေက the interview ဇာတ်ကားပြသတဲ့ရုပ်ရှင်ယုံတွေကိုဝေဝေးရှောင်ကြဖို့တတိပေးထားတာပါ။ရုပ်ရှင်ကြိုက်သူတွေ2011ခုနှစ်အကြမ်းဖက်တိုက်ခိုက်မှုကိုသတိရကြပါလို့လဲသူတို့ကချိန်ကြောက်ခဲ့ပေမဲ့လည်းအင်တာဗျူးရုပ်ရှင်ကားကိုတချို့ရုပ်ရှင်ရုံတွေမှာပြသခဲ့သလိုအွန်လိုင်းပေါ်မှာ YouTube ကနေလည်းဝယ်ယူကြည့်ရှုနိုင်ပြီးတော့ဒေါ်လာငွေတန်းချီရတာပါနောက်ဆုံးသတင်းတွေမှာတော့ Sony စနစ်ကိုဝင်ဖောက်တာမြောက်ကိုရီးယားကမဟုတ်ဘူး Sony ကအလုပ်ပြုတ်ဝန်ထမ်းတဦးနဲ့တခြားအပြင်ကသူတွေဖြစ်နိုင်တယ်ဆိုပြီးတော့သတင်းတွေထွက်နေတာပါဟက်ကာတွေနဲ့နာမည်ကြီးတွေကြောင့် online တိုက်ပွဲကတော့2014မှာအဆုံးမသတ်ခဲ့ပဲနဲ့2015လေးကိုရောက်လာခဲ့ပါပြီ ဗြိတိန်နိုင်ငံကတော်ဝင်နန်းစပ်မှာစရုပ်ထားမြောက်ထင်းနဲ့ရိုက်ရာဆက်ခံမဲ့သားတော်လေးတဦးကိုလည်းကိန်းဘရစ်မြို့သားနဲ့မြို့သားကတော်ရဲ့ဒုတိယမြောက်ရင်သွေးဖြစ်နေဒီနှစ်ဧပြီလမှာဖွားမြင်မှာဖြစ်ပါတယ်American guitar အတိုင်းဝိုင်းမှာနာမည်အကျော်ဆုံးဖြစ်တဲ့ hip hop ဆိုတော့ Jay-Z နဲ့ Beyonce တို့ဇုံတွဲလဲနှစ်သစ်ကူကန်ဒီမှာမြန်မာနိုင်ငံပုဂံမြေမှာရောက်ရှိနေတာကို Facebook စာမျက်နှာပေါ်ကဓာတ်ပုံတွေမှာတွေ့လာရပါတယ်2015နှစ်တက်က2014တဲ့မရောတဲ့စိတ်လှုပ်ရှားမှုတွေကြုံတွေ့ရမယ့်နှစ်ဖြစ်နိုင်ပေမဲ့လေကြေကွဲဝမ်းနည်းစရာနဲ့ဆုံးရှုံးမှုတွေရော့ပါပါစေလို့ပဲဆန္ဒပြုချင်ပါတယ်ရှင်အားလုံးအတွက်မင်္ဂလာရှိတဲ့2015ဖြစ်ပါစေ
မေတ္တာကျော်ရဲ့2014ခုနှစ်အကုန်အထူးစီစဉ်ပါရှင်အခုတော့တင်းင်းလာနေနက်နက်ခင်းအစီအစဉ်အတွက်တင်းစားစရာဥစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကိုထုတ်လွှင့်ပါပါဒီတစ်ပတ်အတွက်နိုင်ငံတကာမိသားစုရဲ့အတန်ကိုနားထောင်ပါဆိုတဲ့ခေါင်းစဉ်နဲ့သုံးသက်ဆွေးနွေးထားပါတယ
်ဒီကရဒီဇင်ဘာ29ရက်နေ့ကကျင်းပတဲ့69ကျင်းမြောက်ကုလသမဂ္ဂထွေထွေညီလာခံရဲ့မြန်မာအရေးဆုံးဖြတ်ချက်တစ်ခုမှာလူရင်းကြမှုစဉ်လူနေစုတွေကိုနိုင်ငံသားဖြစ်ခွင့်အပြည့်အဝပေးဖို့နဲ့နိုင်ငံတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။နိုင်ငံကမိသားစုတွေဖြစ်တဲ့ကုလသမဂ္ဂအဖွဲ့ကြီးရဲ့ဆုံးဖြတ်ချက်ဟာဘယ်လိုဆုံးဖြတ်ချက်မျိုးလဲ။ရခိုင်ပြည်နယ်ကအခြေအနေအဖြစ်မှန်ကရောပါလဲ။ဒါနဲ့ပတ်သက်ပြီးအစိုးရနဲ့ရခိုင်တိုင်းရင်းသားပါတီဘက်ကဘယ်လိုတုံ့ပြန်ကြရသလဲ။တကယ်ကြယ်မှာရောဘယ်လိုဖြစ်တွေ့ပါသလဲဆိုတာဆွေးနွေးသုံးသပ်ကြည့်ရအောင်ပါ
။ကုလသမဂ္ဂအထွေထွေညီနာခံဆုံးဖြတ်ချက်မှာရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားဖြစ်ခွင့်ပေးဖို့နိုင်ငံအတွင်းလွတ်လပ်စွာသွားလာခွင့်ပေးဖို့အပြင်ဒုက္ခသည်စခန်းမှာခိုလုံနေရသူတွေသူတို့နေရမှာပြန်လည်နေရာချထားရေးဆောင်ရွက်ပေးဖို့ဆိုတဲ့အချက်လဲပါဝင်ပါတယ်။ဒါအပြင်မြန်မာနိုင်ငံအတွင်းကမတရားဖန်ဆီးထိမ့်သိမ်းမှုတွေအတင်းအဓမ္မအိုးအိမ်ရွှေပြောင်းခိုင်းတာတွေလိမ်မှုဆိုင်ရာအကြမ်းဖက်မှုတွေလူမဆန်တဲ့ညှဉ်းပန်းမှုတွေနဲ့အဓမ္မမြေယာတင်ဆက်မှုတွေအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေကိုအဆုံးသတ်ဖို့လဲမြန်မာအစိုးရကိုတိုက်တွန်းထားပါသေးတယ်။အလုံးတိကျပြီးဖြစ်တဲ့အတိုင်း2012ခုနှစ်ရခိုင်ပြည်နယ်မှာဘာသာရေးလူမျိုးရေးဆန်တဲ့အကြမ်းဖက်မှုတွေဖြစ်ပွားရိုဟင်ဂျာဘင်္ဂလီတသိန်းကျော်နဲ့ရခိုင်တိုင်းရင်းသားထောင်ကနန်းလောက်ဒုက္ခသည်စခန်းတွေမှာသွားရောက်ခိုလုံရတဲ့အခြေအနေရောက်ခဲ့ပြီးတဲ့နောက်ပိုင်းအဲ့ဒီပြဿနာကဘာကပိုးပြီးအာယုံဆိုင်လာတာဖြစ်ပါတယ်။နောက်ပိုင်းအစိုးရရဲ့ကင်တွယ်ပုံမှန်မှန်ကန်တာကြောင့်ရခိုင်ပြည်နယ်ကရခိုင်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေရဲ့ပဋိပက္ခဟာအစ္စလမ်ဘာသာကိုးကွယ်တဲ့ကမန်တိုင်းရင်းသားတွေနဲ့ရိုဟင်ဂျာဘင်္ဂလီတွေကိုအကူအညီပေးနေတဲ့နိုင်ငံတကာအကူအညီပေးရေးအဖွဲ့အစည်းတွေကပါတိုက်ခိုက်တဲ့အထိကျယ်ပြန့်လာခဲ့ပါတယ်။ဒီလိုပြဿနာကျယ်ပြန့်လာလို့လေပဋိပက္ခဖြစ်ပွားတာနှစ်နှစ်ကျော်သုံးနှစ်ထဲတည်ဝင်လာတဲ့အထိနှစ်ဖက်လူအဖွဲ့အစည်းနှစ်ခုပြေလည်ငြိမ်းအေးမှုမရသေးတဲ့အပြင်ယုံကြည်မှုကိုစပြီးတည်ဆောက်နိုင်တဲ့အဆင့်ကိုတောင်ရောက်မလာသေးပါဘူး။
ငိုကလေးကမှလူခွေရေးချိုးဖောက်ခံရပြီးဆင်းရဲမွဲတည်နေတဲ့လူရင်းကြဘင်္ဂလီတွေရဲ့ဘဝဟာလည်းပြိပခဖြစ်ပြီးနောက်ပိုင်းပိုလို့တောင်ဆိုးလာပါသေးတယ်။ဘင်္ဂလီလူရင်းကြတသိန်းကျော်ဟာဒုက္ခသည်စခန်းတွေမှာခိုလုံနေရဆဲဖြစ်ပြီးအာဏာပိုင်တွေဟာသူတို့ကိုငိုနေထိုင်ရာရက်ရွာတွေကိုပြန်ခွင့်မပေးသေးပဲပိတ်လောင်ထားဆဲရှိနေပါသေးတယ်။ဒီကြားထဲနောက်ထပ်ပြဿနာတက်လာတာကယာယီသက်တည်ကံလက်မှတ်ကင်ဆောင်ထားသူတွေရေးပါ။မြန်မာနိုင်ငံမှာဘယ်နိုင်ငံသားမှမစီစေရသေးလို့ယာယီသက်တည်ကံလက်မှတ်လို့ခေါ်တဲ့ဝိုက်ကကိုင်ဆောင်သူ6သိန်းနီးပါးရှိတယ်လို့လာဝကဝန်ကြီးဦးခင်ကြီးပြီးခဲ့တဲ့ရက်ပိုင်းကပဲပြောပါတယ်။အဲ့ဒီရေအတွက်ဟာအသက်16နှစ်ပြည့်ပြီသူတွေပဲဖြစ်ပြီးလူကြီးတွေအားလုံးပေါင်းရင်ရခိုင်ပြည်နယ်မှာ9သိန်း၊တတိယတော့မှ8သိန်းလောက်ရှိတယ်လို့လွှတ်တော်အတွင်းထွက်ဆိုချက်မှာဖော်ပြထားပါတယ်။အခုလက်ရှိကမ္ဘာကုလသမဂ္ဂနိုင်ငံတကာမိသားစုကတောင်းဆိုနေတာဟာအဲ့ဒီလူတွေကိုစီစစ်ပေးဖို့နိုင်ငံသားဆိုရင်နိုင်ငံသားဖြစ်အသိမှတ်ပြုပြီးနိုင်ငံသားအခွင့်အရေးအပြည့်အဝပေးဖို့ဖြစ်ပါတယ်။တကယ်တော့ဒီယာယီသက်တည်ကလက်မှတ်တွေပေါ်ပေါက်လာတဲ့သမိုင်းကြောင်းကလည်းမယိုးသားပါဘူး။1993ကစအရင်ဆက်အနာရှင်တွေဟာသုံးခေါက်ချိုးလို့ခေါ်တဲ့အမျိုးသားမှတ်ပုံတင်တဲ့အခြားအသီးမှတ်ပြီးသက်တည်ကလက်မှတ်တစ်ခုခုကင်ဆောင်ထားတဲ့အစ္စလမ်ဘာသာဝင်အများစုကြီးကနေသူတို့ကင်ထားတဲ့လက်မှတ်တွေကိုသိယာယီသက်တည်ကလက်မှတ်တွေပြန်ထုတ်ပေးခဲ့ပါတယ်။အဲ့ဒီအစ္စလမ်ဘာသာဝင်အများစုလက်ထဲမှာဘာသက်တည်ကအထောက်ထားမှမကြံရစ်ပါဘူး။ဒီခိုင်ပြည်နယ်မှာတော့ရူဟင်ဂျာပင်ဂီတွေကိုအဲ့လိုသက်တည်ကလက်မှတ်မျိုးအများပြားထုတ်ပေးခဲ့ပါတယ်။
တကယ်တော့ယာယီတပ်တေကန်လက်မှတ်ဆိုတာဟာယာယီအတွက်ပဲဖြစ်ရပါလိမ့်မယ်။ဒါပေမဲ့အရင်စစ်ဆိုးရလုတ်ခဲ့ပုံဟာနှစ်ပေါင်း20ကျော်ကြာတဲ့အတိုင်အဲ့ဒီလူတွေကိုစနစ်တကျစီစစ်ပေးတာမလုပ်ခဲ့ပဲယာယီတပ်တေကန်လက်မှတ်ထုတ်ပေးထားပြီးနိုင်ငံသားအခွင့်အရေးမပေးတဲ့အပြင်လူအခွင့်အရေးချိုးဖောက်မှုတွေကိုတော့ကျူးလွန်ခဲ့ပါသေးတယ်။ဒ ဘယ်လိုပဲဖြစ်ဖြစ်ဒီရခိုင်ပြည်နယ်တွေကရိုဟင်ဂျာဘင်္ဂလီတွေကိုမြန်မာနိုင်ငံကတိုင်းရင်းသားတရားနဲ့35မျိုးထဲမှာမပါဘူးလို့သမ္မတဦးသိန်းစေကကြေညာထားပြီးနိုင်ငံသားတွေမဟုတ်ပါဘူးလို့ယတိပြတ်ညှင်းဆိုထားတာတော့မရှိပါဘူးဒီအတွက်နိုင်ငံတကာကတောင်းဆိုသူဖြစ်စီမတောင်းဆိုသူဖြစ်စီလက်ရှိအစိုးရအနေနဲ့ရှစ်သိန်းသောယာယီတပ်သေးကံလက်မှတ်ကိုင်ဆောင်သူတွေကိုနိုင်ငံသားလားအဲ့နိုင်ငံသားလားနိုင်ငံသားပြုတ်ခွင့်ရသူတွေလားစသဖြင့်စီစစ်အဆင့်တန်းတတ်မှတ်ပေးပြီးတတ်မှတ်ပေးလိုက်တဲ့အဆင့်အတန်းနဲ့လျော်ညီတဲ့အခွင့်အရေးပေးရမှာဖြစ်ပါတယ်ဒီလိုမဟုတ်ဘဲအဲ့ဒီလူတွေဟာတစ်ဖက်နိုင်ငံကခိုးဝင်လာသူတွေလို့ဆိုခဲ့ရင်အစိုးရဘက်ကခိုးဝင်လာသူတွေဖြစ်ကြောင်းတတ်သိအထောက်အထားခိုင်ခိုင်လုံလုံပြရပါမယ်ပြီးရင်ဒုက္ခသည်တွေဖြစ်တရားဝင်ကြေညာပြီးတစ်ဖက်နိုင်ငံကပြန်လက်ခံဖို့ပြက်ပြက်တားတားအရေးဆိုရဲရပါမယ်ဘလိုပဲဖြစ်ဖြစ်ယာယီတပ်တေကန်လက်မှတ်ကင်ဆောင်ထားခိုင်းတဲ့အခြေအနေကိုတော့လုံးဝရက်ဆိုင်ပြစ်တင်ပါပြီအခုဆိုရင်ကုလသမဂ္ဂအထွေထွေညီလာခံကဆုံးဖြတ်ချက်ထွက်လာချိန်နဲ့တိုက်ပြီးအစိုးရကလည်းယာယီတပ်တေကန်လက်မှတ်ကင်ဆောင်ထားသူတွေအနေနဲ့1982ဥပဒေနဲ့အညီဇန်နဝါရီလ1ရက်နေ့ကစပြီးနိုင်ငံသားဖြစ်ခွင့်ရှောက်ထားနိုင်ပြီလို့ကြေညာလာပါပြီဘလောက်မှန်မှန်ကန်ကန်မြန်မြန်ဆန်ဆန်စီစစ်ပေးနိုင်မလဲတော့မသိနိုင်သေးပါဘူးရခိုင်မျိုးသားပါတီခေါင်းဆောင်ဒေါက်တာအေးမောင်ကတော့ကုလသမဂ္ဂထွေထွေညီလာခံတနည်းအားဖြင့်နိုင်ငံတကာမိသားစုကြီးရဲ့အဲ့ဒီတောင်းဆိုချက်ကိုကန့်ကွက်တဲ့အကြောင်းလွှတ်တော်မှာတင်ပြသွားမယ်လို့ဆိုထားပါတယ်။တိတ်မကြသေးခင်ကပဲမြန်မာနိုင်ငံကိုရောက်လာတဲ့ကုလသမဂ္ဂထွေထွေတွင်ရေးမှုချုပ်မစ္စတာဘန်ကီမွန်းကရခိုင်ပြည်နယ်တဲကရိုဟင်ဂျာဘင်္ဂလီတွေကိုရိုဟင်ဂျာလို့သုံးနှုန်းလိုက်တဲ့အပေါ်လွှတ်တော်တဲ့အဆိုတင်ပြီးကန့်ကွက်ခဲ့ပါသေးတယ်။
တကယ်တော့မြန်မာနိုင်ငံအနေနဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုရောက်ဖို့ဖွံ့ဖြိုးတိုးတက်ဖို့အတားအဆီးအနောက်ဆက်ဖြစ်နေတဲ့ကိစ္စတွေထဲမှာရခိုင်ပြည်နယ်ကဘင်္ဂလီရိုဟင်ဂျာအရေးလဲပါဝင်ပါတယ်။အရင်ဆက်အနာရှင်တွေမွေးမြူထားခဲ့တဲ့ဥပဒေနဲ့ညီမဖြစ်ရှင်းတဲ့ထားခဲ့တဲ့ကိစ္စကြီးတည်းကရခိုင်တိုင်းသားတွေကိုလက်ညှိုးထိုးအပြစ်ပုံချဖို့ကြံရည်နေတဲ့ပြဿနာလည်းဖြစ်ပါတယ်။ဒါကြောင့်နိုင်ငံတကာမိသားစုရဲ့တိုက်တွန်းချက်အတိုင်းရခိုင်ပြည်နယ်ကရိုဟင်ဂျာဘင်္ဂလီတွေကိုနိုင်ငံသားတွေဖြစ်မဖြစ်ဥပဒေနဲ့ညီအမြန်ဆုံးစီစစ်ခိုးရလာတွေဆိုရင်အစိုးရဘက်ကခိုင်လုံတဲ့အထောက်အထားတွေနဲ့ပေါ်ထုတ်စစ်စစ်ပြည်သူတွေကိုသတ်မှတ်ထားတဲ့အစ်တန်းနဲ့ပြောကြည့်ရဲ့အခွင့်အရေးတွေပေးဖို့အကောင့်တွေပေါ်ပြပါကြောင်းသုံးသပ်ချက်ပြလိုက်ရပါတယ
်ဆက်လက်တင်ဆက်မဲ့တက်ကြီးစကားအစီအစဉ်မှာတော့စိတ်ပြိုကိုနူးဆိုတဲ့စကားနဲ့ပတ်သက်ပြီးဆရာကြီးဦးဝင်းဖေကပြောပြထားပါတယ်ရှင်
သောတာရှင်များခင်ဗျာမြန်မာဝေါ်ဟာရတွေဇကပုံတွေထဲမှာလူတွေအတွက်လက်တွေအသုံးချရင်အလွန်အကျိုးများနိုင်တာတွေရှိပါတယ်ကြုံရရင်အလင်းသင့်တယ်လို့ဝင်းဖေကတင်ပြပေးဖို့ကြိုးစားပါတယ်တလောစီကအသက်80ကျော်လူကြီးသူမတွေစုမိကြရင်ထုံးစံအတိုင်းစိတ်ပျော်တော့ကိုနုဆိုတဲ့ဇကားကလေးထွက်လာပါတယ်ဆရာဝန်ကြီးတယောက်ကဒီဇကားကလေးဟာမိဂါမတ်တာမဟုတ်တဲ့အကြောင်းစိတ်အင်အားရဲ့ဥဆောင်မှုကအလွန်အရေးကြီးကြောင်းစိတ်ရဲ့နုပြိုမှုကရှေ့ဆောင်ရှေ့ရွယ်ပြုပါမှရုပ်ကလည်းလိုက်ပြီးနုပြိုဖို့အကြောင်းတရားပို့ပြီးတော့များလာနိုင်တာဖြစ်ကြောင်းခစ်သစ်စိတ်ပညာဆေးပညာအမြင်နဲ့ပြောပါတယ်ဒီတော့ဘာသာရေးဘက်ကလည်းသက်ကြီးရွယ်အိုတဲကသူ့အသက်နဲ့စာရင်အတော်ကြီးကိုကြမ်းမာရေးတောင့်တင်းနေသေးတဲ့ပုဂ္ဂိုလ်ကြီးတူကဥပါဒနာဘဝဥပါဒံကြောင့်ဘဝဖြစ်ရတဲ့ဆိုတဲ့ပရိစ္ဆာသမုပ္ပါတိကအပိုက်နဲ့ဆရာဝန်ကြီးကိုထောက်ခံပြောကြားပါတယ်ဝင်းဖေလည်းအဲ့ဒီပုဂ္ဂိုလ်ကြီးတွေပြောတာကိုနားထောင်ရင်လွန်ခဲ့တဲ့နှစ်ပေါင်း20လောက်ကအဖြစ်ပြက်ကလေးကိုသတိရမိပါတယ်။ဒီတော့ကဝင်းဖေစီကိုငယ်တငယ်ချင်းအမျိုးသမီးတဦးစီကဖုန်းဝင်လာပါတယ်။သူ့နာမည်ကခင်ခင်မေးလို့ပဲဆိုကြပါစို့။အဲ့ဒီခင်ခင်မေးဆိုတာကငယ်ငယ်ကလေးကစာသိပ်တော်တယ်။ဒုတိယကမ္ဘာစစ်ကြီးဆိုတာကြားခံနေခဲ့တာတောင်းအသက်16နှစ်မှာတက္ကသိုလ်ရောက်ပါတယ်။တက္ကသိုလ်ကျတော့လေ BABED ဆိုတာတွေကိုတော့လျှောက်ဖြီတော့လျှောက်အောင်သွားပါလေခင်ခင်မေကမင်းကလေးပြီပြီအလွန်နုပြိုလှပပါလေကိုခါနာကလည်းပါပါလှလှခတ်သေးသေးပေမဲ့အချိုးကျပါလေငယ်ငယ်ရွယ်ရွယ်နဲ့ BABED အောင်ပြီးတော့အထက်တန်းပြဆရာမကြီးဖြစ်လာပါလေအလုံးမှလည်းအလွန်ကြိုးစားသူဖြစ်နေပြန်တာကြောင့်ဘာမှမကြလိုက်ဘူးမြမပြီအလဲပိုင်းကမျိုးကြီးတစ်မျိုးမှာကျောင်းအုပ်ဆရာမကြီးဖြစ်လာပါလေဝင်းဖေစီဖုန်းဆက်ရတဲ့အကြောင်းကသူမအနေနဲ့အသက်50ကျော်ပဲရှိသေးတယ်။ကျန်းမာရေးအရာဆေးပင်စင်ယူလဲရပြီဖြစ်တဲ့အကြောင်းတပတ်အတွင်းရန်ကုန်ကိုရောက်လာတော့မှမို့ငယ်ငယ်ချင်းတွေအားလုံးကိုတွေ့လို့ကြောင်း Wimbega done in the mia, sharp way a jong jabby door, suit her baby pivot. Wimbega lay, young woman seated, the jongle, the rane twedding, air the engine chow yago. Wimbe a marvel suit her be like body. Jong Osia Maji dog kinking me neck came more, umong laru. Malagin, soundy jay, say to his loose shot, tetuan is about it. Chain her a chain, nene, no jabby door, dog kinking middle. Zani mauna yola jabari. Wimpy net the gajin we alone lampian wajabari. Umong la ye yo yiga. Nazi jove she ne be me. Dokin came me ye yo ye connoisse jolla bounty bari. Wimpy do the line and dwiddle, nenge dunga lum hodove. The get bibi jong o siama a poaji lidan is so how barore. Wimpy do the poilumale. Won't la aunt or tail lamp yajabari. A pibiagaro. Save you don't go loose who is the gun and beyond Bian Piada Babello. Docking him me a king Lido. Save
เซลเลดินပြပါမယ်ကျမ်းမှာချမ်းသာကြပါစေကျွန်တော်ပြပါတတိစကားတငယ်ကြအစီအစဉ်ပါရှင်တော်ရရှိပါခင်ဗျာရန်ကုန်မြို့မှာနှစ်ပေါင်း80အတွင်းပထမဆုံးအကြိမ်ကျင်းပခဲ့တဲ့ ရန်ကုန်မြို့တော်စီမင်းသားရေးကော်မတီယူကောက်ပွဲအပေါ်ဘယ်လိုယူဆကြပါသလဲအမျိုးမျိုးအနေနဲ့ကလူစုံလာရောက်နေထိုင်ကြတဲ့ရန်ကုန်မြို့ကနေတည်းကအမှန်တကယ်မဲပေးခွင့်ရှိသူတွေမဲပေးခွင့်ရခဲ့ကြပါသလားဒီရွေးကောက်ပွဲကနေအခုနှစ်ထောင်တစ်ဆယ့်ငါးခုနှစ်မှာကျင်းပမယ်အထွေထွေရွေးကောက်ပွဲကြီးအတွက်ဘယ်လိုသင်ခန်းစာတွေပေးနိုင်မလဲဆိုတဲ့သောရရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ည ဆွေးနွေးလိုတဲ့အကြောင်းအရာတွေကိုအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့ရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်
တနင်္လာနေ့နနက်ခင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်အခုတော့သတင်းချင်းချုပ်ကိုဦးဆက်မိုးဝေကပြောပြမှာပ
ါအင်ဒိုနီးရှားနိုင်ငံမှာအရေးပေါ်ကေဆေးရေးအဖွဲ့တွေကလုံခဲ့တဲ့သတင်းပတ်အတွင်းပျောက်ဆုံးသွားခဲ့တဲ့ Air Asia ခီးသတင်းလေယာဉ်ကိုဆက်လက်ရှာဖွေနေကြမှာတနင်္လာနေ့ကဂျာဗာပင်လယ်ပြင်အတွင်းမှာတည်ဆုံသူတွေရဲ့ရုပ်လောင်းတွေထပ်မံတွေ့ရှိဆက်ယူနိုင်ခဲ့ကြောင်းလီကျောင်းလမ်းရဲ့တာဝန်ရှိသူကပြောပါတယ်အခုချိန်မှာ10ဦးရရှိထားပြီးသားရုပ်လောင်း34လောင်းရှိပြီဖြစ်ပြီးအဲ့ဒီထက်က6လောင်းကိုဘသူဘဝဖြစ်တယ်ဆိုတာကိုဖော်ထုတ်နိုင်ပြီဖြစ်တယ်လို့ဆိုပါတယ်ရန်ကုန်မြို့က Archbishop ဖုန်းတော်ကြီး Charles Mambo ကိုတခြား Archbishop ဖုန်းတော်ကြီးအပါ20နဲ့19ပါးနဲ့အတူ Cardinal ဖုန်းတော်ကြီးတွေအဖြစ်ရွေးချယ်လိုက်တဲ့အကြောင်းပိုယဟိုင်းမင်းကြီးကတနင်္ဂနွေနေ့မှာကြေညာခဲ့ပါတယ်။ဒါဟာဆိုရင်မြန်မာနိုင်ငံကပထမဦးဆုံးကာဒီနယ်ဖုန်းတော်ကြီးတစ်ပါးရွေးချယ်ခံရမှုဖြစ်ပါတယ်။ပုပ်ယဟမင်းကြီးပြီးရင်ကာဒီနယ်ဖုန်းတော်ကြီးတွေဟာအသင်းတော်မှာဩဇာအရှိဆုံးလည်းဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွေးတိုက်ခိုက်ပစ်တက်ခံခဲ့ရတဲ့နယူးယောက်မြို့ကရဲတပ်ဖွဲ့ကရဲရရှိ 1GM လီရဲ့ဇာပနာအခမ်းအနားကိုထောင်ထဲချတဲ့အမေရိကန်ပြည်တော်စုတပ်ဖွဲ့ကရဲတပ်ဖွဲ့ဝင်တွေစုယုံပြီးတော့တက်ရောက်ခဲ့ကြပါတယ်။ဇာပနာအခမ်းအနားမှာဒီဇင်ဘာလကုန်ပိုင်းတော့ကတာဝန်ထမ်းဆောင်နေတဲ့သူ့ရဲ့လုပ်ဖော်ကံပဲတဦးနဲ့အတူကင်းလှည့်နေတဲ့ကားအတွင်းမှာပြစ်ဒဏ်ခံခဲ့ရတဲ့ရဲရရှိကိုနယူးယောက်မြို့တော်ဝန်ကချီချူးကွန်ပျူစကားတွေပြောကြားခဲ့ပါတယ်ခင်ဗျာ
။တည်င်းအချင်းချုပ်ကိုဦးဆက်မိုးဝေကတင်ပြသွားတာပါရှင်။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မန်နန္ဒာချမ်းပါ။အင်ဂျင်နီယာကတော့အိုက်ဒင်ဥဒ်ကူဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့တင်းလာနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီထိထုတ်လွှင့်ခဲ့တာပါရှင်။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်။မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေရှင်။ကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.